Welcome to the Voice of America in Burmese.
Mingala shi de ma ne khin ma taw ra shin ni sait le ji da shi ja ba de khanya. Bio American dan ye 2019 ku ne ogula 12 ye tlin la ni ma ne khin a si zin ni go American bi taw su Washington DC myo daw ga ni sai no mi da 30-40-48 daw ga ni dai yai twin set ni de lo. Bio ye Facebook sa myin na ga ba dai yai thau lwin pe ni ba de khanya.ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ
ကျွန်တော်ကတော့ဝဲမဲမှာမတ်သင်ကီထိုင်နေတူဒီနေ့နောက်ဆုံးရထိတ်တန့်ရသတင်းတွေကိုကြောပြပေးမှာပါအမေရိကန်အမိမြေလုံခြုံရေးဝန်ကြီးကပြီးခဲ့တဲ့ပတ်ရွှေပြောင်းလှုပ်သားတွေကိုဖမ်းဆီးခဲ့မှုဟာကံမကောင်းချိန်မှာဖြစ်ခဲ့တယ်လို့ကပြောလိုက်ပါတယ်နော်ဝေးမှာတော့တနေ့ကဘလီတွင်ပြစ်ခတ်မှုကိုအကြမ်းဖက်လုပ်ရဖြစ်သတ်မှတ်လိုက်ပါတယ်မြန်မာနိုင်ငံမှာမွန်ပြည်နယ်ပေါင်မြို့ရေကြီးမြေပြိုမှုမှာတော့သိဆုံးသူအရေအတွက်က53ဦးကိုတက်သွားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါကိုညာဝင်ရေ
ဟုတ်ကဲ့ပါခင်ဗျာဂျေရုဆလင်ဘာသာရေးအထွတ်မြတ်ထားရဒေသမှာပါလက်စတိုင်းနေနဲ့အစ္စရေးရဲတွေကြားထိတိုက်ပဋိပက္ခဖြစ်ခဲ့ကြတဲ့အကြောင်းနဲ့ပြည်ရင်ပြည်နယ်ဂျမ်းမြေတရာရေကြီးနေတာကြောင့်ထိုင်းမြန်မာကုန်စည်စီးဆင်းမှုထိခိုက်နေပါတယ
်ဂျမ်းတရာကပိတ်နေတာ2ရက်ရှိကျွန်တော်တို့ကဂျမ်းတရာကြီးကနောက်ထပ်တစ်ပေပေါ့၃ပေတော့ကြာမှာကျွန်တော်တို့ခေါ်တင်ပြမှာရေးရလေ
သတင်းတွေအပြီးနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့တူမြန်မာရေးရဆွေးနွေးကန်မြန်မာပြည်မှပေးစာများပြည်တွင်သတင်းသုံးသပ်ချက်နဲ့ကဘာတလှောထူးခြားစံပြသတင်းများစတာတွေကိုနားဆင်ရပါမယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်သိင်ကြီးထိုက်တို့ပြောပြပါမယ်ခင်ဗျာ
အမေရိကန်အမိမြေလုံခြုံရေးဝန်ကြီးကပြီးခဲ့တဲ့ပတ်တုန်းကမစ္စဆပီပြည်နယ်ကရွှေပြောင်းနေထိုင်သူတွေပေါ်ဖမ်းဆီးခဲ့ခြင်းဟာကံမကောင်းတဲ့အချိန်မှာဖြစ်ခဲ့တယ်လို့တက်ဆက်စ်ပြည်နယ်မှာရွှေပြောင်းဝင်ရောက်သူတွေကိုပြစ်မှတ်ထားပြစ်ခတ်မှုကြီးပြီးမှပြောလိုက်ပါတယ်။ယာယီတာဝန်ယူထားတဲ့အမိမြေလုံခြုံရေးဝန်ကြီးကေဗင်မက်ကလီနန်ကမစ္စဆပီပြည်နယ်အစာထုတ်စက်ရုံတွေကအထောက်ထားမဲ့ရွှေပြောင်းလုပ်ကိုင်နေသူ900နီးပါးကိုရှာဖွေဖမ်းဆီးခဲ့တာဟာကံဆိုးချိန်မှာဖြစ်ခဲ့တယ်လို့ကာကွယ်ပြောဆိုလိုက်ပါတယ်။အခုလိုကာကွယ်ပြောဆိုတာကတက်ဆက်စ်ပြည်နယ်အယ်ပါဆိုမြို့မှာစပိန်စကားပြောလက်တင်အမေရိကန်သား22ဦးကိုတနသမားတူကပြစ်မှတ်ထားတပ်ဖြတ်ခဲ့တဲ့လူစုအပြုံလိုက်တပ်ဖြတ်မှုအပြီးရပ်ပိုင်းအတွင်းမှာပဲဖြစ်လာတာပါအမိနေလုံခြုံရေးယာယီဝန်ကြီးမက်ကလီနန်ကရွှေပြောင်းလူသား680ကိုကုမ္ပဏီ5ခုမှဝင်ရောက်ဖမ်းဆီးခဲ့ရမှာလူ200ကရာဇဝတ်မှုကျူးလွန်ထားတဲ့မှတ်တမ်းရှိသူတွေဖြစ်ပြီးသူတို့ကိုမူရင်းနိုင်ငံတွေကိုပြန်ပို့မယ်လို့ NBC American အခြေစိုက်ရုပ်သံဌာနရဲ့Meet the Press အစီအစဉ်မှာပြောလိုက်ပါတယ်ဒီရုပ်သံအစီအစဉ်ထဲမှာကြောင်းပြန်မိဘတွေလာချူမာကိုစောင့်နေခဲ့တဲ့ကလေးတွေအနေနဲ့ပြီးခဲ့တဲ့ဗိုလ်တွင်းနေဖန်ဆီးမှုတွေသူတို့မိဘတွေဖန်ဆီးခံသွားရပြီးသူတို့ကိုလာမချိုနိုင်တော့ဘူးလို့သိလိုက်ရချိန်မှာဝမ်းနည်းပူဆွေးငိုကြွေးနေကြပုံတွေကိုထည့်သွင်းဖော်ပြခဲ့ပါတယ်ဒီပေါ်ဝင်ကြီးမက်ကလီနန်ကတော့ဒီဝင်ရောက်ဖန်ဆီးမှုတွေကိုသတိရှိရှိထားလုပ်ကင်ခဲ့တာသာဖြစ်ပြီးကလေးစောင့်ရှောက်ရေးကိစ္စကိုလည်းထည့်သွင်းစဉ်းစားခဲ့တာကြောင့်ဖန်ဆီးထားတဲ့ရွှေပြောင်းသူ32ဦးကိုတနအီတွင်ပြန်လွှတ်ပေးခဲ့ကနောက်ထပ်390ကိုလည်းတရက်အတွင်းပြန်လွှတ်ပေးခဲ့တယ်လို့ကာကွယ်ပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအချင်းထောင်တစ်ခုမှာကိုကိုကိုတေချောင်းချန်စီခဲ့ပုံရှာတဲ့အမေရိကန်ဘီလီယံနာတထေးကြီး Jeffrey Epstein တေဆုံးမှုနဲ့ပတ်သက်ပြီးမခိုင်မာတဲ့မှန်းဆချက်တစ်ခုကိုအမေရိကန်သမ္မတ Donald Trump က Twitter မှာရေးသားခဲ့ပြီးတဲ့နောက်မှာတော့Democrat Party ရဲ့သမ္မတလောင်ရှင်းပြိုင်နေသူတွေကတနင်္ဂနွေနေ့မှာအပြင်းအထန်ဝေဖန်လိုက်ကြပါတယ်။ Epstein သေဆုံးမှုနဲ့ပတ်သက်ပြီးသမ္မတ Trump ကသမ္မတဟောင်း Bill Clinton ပါဝင်ပတ်သက်ခဲ့တယ်ဆိုတော့အတိမပြုတ်နိုင်တဲ့ပြောဆိုချက်တစ်ခုကို Twitter မှာပြန်လည်ရေးသားခဲ့တာအပါအဝင်သမ္မတ Trump ကစနေနေ့နှောင်းပိုက်မှာမှန်းဆချက်တွေကို Twitter ပေါ်ကနေအပြေးအမြောက်လုပ်နေတာပါ။အလားလာကောင်းတဲ့ဒီမိုကရက်တစ်ဖြစ်တဲ့ဘီတိုအိုရိုကီနဲ့ကိုရီဘိုကာတို့ကတနင်္ဂနွေနေ့မှာသမ္မတကိုအပြင်းအထန်တုံ့ပြန်ခဲ့ကြပါတယ်။သမ္မတကအခြေအမြင့်မရှိတဲ့မှတ်စာချက်တွေနဲ့နိုင်ငံရေးပြိုင်ဘက်တွေကိုတိုက်ခိုက်ဖို့အများပြည်သူယုံကြည်မှုရှိတဲ့ယာရုကိုအသုံးပြုခဲ့တဲ့ဥပမာနောက်တစ်ခုဖြစ်တယ်လို့အိုရိုကီက CNN ရုပ်သံကိုပြောဆိုခဲ့ပါတယ်။အစဉ်ကျင်မဲ့ပြောတာထက်ပိုတယ်လို့လည်းဘိုကာကဆွဆွဲခဲ့ပါတယ်ရှင်။
နော်ဝေးနိုင်ငံမှာတော့အော့စလိုမြို့ဒဏ္ဍာရီကဗလီတစ်ခုအတွင်းပြစ်ခတ်မှုကိုအကြမ်းဖက်လို့ရဲကြိုးပမ်းမှုဖြစ်သတ်မှတ်ထားတယ်လို့ရဲတွေကမနေ့ကထုတ်ပြောလိုက်ပါတယ်။နော်ဝေးရဲတွေကပဲတန်တရားရှိထားတဲ့သဏ္ဍသမားဟာလက်ရဆုံးရောက်သူဖြစ်ပြီးရွှေပြောင်းဝင်ရောက်လာသူတွေကိုမုံတီးတဲ့အမြင်ရှိသူလည်းဖြစ်တယ်လို့ဆိုပါတယ်။ဒီတန်တရားရှိထားတဲ့သဏ္ဍသမားအနေနဲ့တနေ့စနေနေ့တုန်းကအော့စလိုမြို့စင်ဂျီဖုံးရဲဘေရမ်ကမွတ်စလင်ဗလီကျောင်းတဲကိုလက်နက်များစွာနဲ့ဝင်လာပြီးပြစ်ခတ်ခဲ့ချိန်မှာအသက်80ဝန်းကျင်လူကြီးတူကဝင်လုံးတက်ဖိနိုင်ခဲ့ပါတယ်။သ တနသမားကစတင်ဖြစ်ခဲ့တဲ့အချိန်မှာတကယ်တော့ဗလီထဲမှာကျန်းစာဖတ်နေခဲ့တဲ့ဒီဝင်လုံးအနိုင်ယူခဲ့သူကအနေနဲ့ဒဏ်ရာတော့အနေငယ်ရသွားခဲ့ပါတယ်ဒီပြစ်ခတ်မှုအပြီးနိုင်ယူပိုင်းတွေအတွင်းမှာပဲဘယ်ရွန်မြို့ကတန်ရာရှိထားတဲ့တနသမားအိမ်မှာအမျိုးသမီးအလောင်းတစ်ခုကိုတွေ့ခဲ့ရပြီးသူမဟာဒီတနသမားရဲ့18နှစ်အရွယ်ညီမတဝန်းခွဲဖြစ်တယ်လို့ရဲတွေကဆိုပါတယ်ဒီလူသတ်မှုပေါ်ရဲတွေကစုံစမ်းစစ်ဆေးမှုတွေစလုပ်နေပြီးဖမ်းဆီးထားတဲ့တနရရှိသူတနသမားဟာပြစ်ခတ်ခဲ့တဲ့ဗလီနားမှာနေတဲ့အသက်20အရွယ်နော်ဝေးနိုင်ငံသားဖြစ်တယ်လို့ဆိုပါတယ်ဒီပြစ်ခတ်မှုပြီးနောက်တစ်ရက်မှာတော့နော်ဝေးဝန်ကြီးချုပ်အာမာဆူဘတ်နေနဲ့ဒီရက်ွက်တွင်ဟိုတယ်တစ်ခုမှာယာယီပြောင်းဖွင့်ထားတဲ့ဒီဗလီချောင်းဝတ်ပြည်ပွဲကိုတက်ရောက်ခဲ့ပါတယ်ခင်ဗျာ
ဆော်ဒီအာရေဗျကအစ္စလမ်ဘာသာရေးဆိုင်ရာအထွတ်မြတ်မြို့တွေကြီးကိုနှစ်ဆင်ဟတ်ဖျားဖို့လာရောက်ချက်သူတန်းနေချီရှိတာကြောင့်ဆော်ဒီအနေနဲ့ဒီဖျားဖူးတွေရဲ့သွားရေးလာရေးအဆင်ပြေအောင်ကြိုးပမ်းနေကြရပါတယ်ဒီနေ့မှာဖျားဖူးလာရောက်သူနှစ်တန်းခွဲလောက်ရှိခဲ့ပြီးဒီလူတွေအတွက်တည်ယူပို့ဆောင်ရေးကအခက်အခဲတစ်ခုဖြစ်တယ်လို့ဆော်ဒီတည်ယူပို့ဆောင်ရေးဝန်ကြီးနာဗီလ်အယ်အမူဒီက AFP သတင်းအေဂျင်စီကိုပြောပါတယ်ဂျဒန်းနဲ့မဒီနာမြို့တွေကလေစိတ်တွေမှာခီးတဲ့အဖြစ်လိုက်ပါလာတဲ့လေရင်အစင်းပေါင်း 9,400 ဆက်ရောက်ခဲ့ကြောင်းနဲ့ဟတ်ဖျားဘူးအတွက်ဘတ်စကားပေါင်း 18,000 ကျော်စီစဉ်ထားတဲ့အကြောင်းဝန်ကြီးကပြောပါတယ်ဒီဟတ်ဖျားဘူးဟာဆိုရင်မွတ်စလင်တွေဘဝမှာအ ਨੇ စုံတစ်ချိန်တော့မဖြစ်မနေလောက်ရမယ်မန္တိုင်ကြီး၅ခုထဲမှာပါပါတယ်ကဘာပေါ်မှာလူအများဆုံးစုဝေးကြတဲ့ပွဲတော်တွေထဲကတစ်ခုဖြစ်တဲ့ဟတ်ဖျားဘူးပွဲတော်ဟာဆိုရင်ဘာသာရေးအထွတ်အမြတ်မြို့မက်ကာနဲ့အနီးအနားကတောင်ကုန်းတောင်ကြားတွေကြား၅ရက်ကျော်ကြာကျင်းပတာဖြစ်ပါတယ်
ပြည်ဝင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်အမေရိကန်တန်ကတနင်္လာနေ့မနက်ပိုင်းသတင်းတွေကိုဆက်ပြောပြပေးနေပါတယ်မွန်ပြည်နယ်ပေါင်မြို့တွင်ကမိုးကြီးမြေပြိုမှုကြောင့်သေဆုံးသူအရေအတွက်ဟာ53ဦးထိတက်သွားပြီလို့မြန်မာနိုင်ငံမိသက်ဌာနကတနင်္ဂနွေနေ့ကနောက်ဆုံးဖော်ပြထားပါတယ်။ကယ်ဆယ်ရှာဖွေရေးတွေဝိုင်းလုပ်ပေးနေတဲ့ဒီမိသက်ဌာနအနေနဲ့မနေ့ညတုန်းကနောက်ထပ်အလောင်းတစ်လောင်းထပ်တွေ့ခဲ့တာကြောင့်သေဆုံးသူဦးရေအခုလိုမြင့်တက်သွားတာပါ။ပေါင်မြို့တဲပြည်ကုန်းရွာမှာပြည်ခဲ့တဲ့တောက်ကြားနေ့ကမြေပြိုရေကြီးလာတာကြောင့်ရွာသားတွေလှေနဲ့ထွက်ပြေးရပြီးတဲ့နောက်ပိုင်းမိသက်သမားတွေစစ်သားတွေနဲ့ရေးပေါ်လူသားတွေအနေနဲ့ကယ်ဆယ်လုပ်ငန်းတွေကိုဒီစနေတနင်္ဂနွေမှာချိုးပန်းလုပ်ခိုင်းလာနေခဲ့ပါတယ်။မြန်မာတပ်မတော်ပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းကလက်ရှိမှာမြေပြင်တပ်တွေအနေနဲ့ဒီရေးပေးနေရာရောက်နေရာကိုကောင်းကောင်းရောက်ရှိနိုင်တယ်။ဒါပေမဲ့လိုအပ်လာရင်တပ်မတော်ရဟတ်ရင်တွေနဲ့ပါထောက်ပံ့ရင်ပစ္စည်းတွေပို့ဖို့အသင့်ရှိတယ်လို့ AFP ကိုပြောခဲ့ပါတယ်။စနေနေ့တုန်းကတော့လူသမရဟန်ရီဘန်တီယူအနေနဲ့တေးပြည်ကုန်းရွာကိုသွားခဲ့ပြီးရေးပေးတင်နေတဲ့မိသားစုတွေကိုငွေချေးထောက်ပံ့မှုတွေပေးခဲ့ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာမုတ်တုံရာသီရေကြီးမှုတွေကြောင့်သေဆုံးသူအရေအတွက်ကအနည်းဆုံး144ယောက်အထိတိုးလာပြီးတနင်္ဂနွေနေ့မှာတော့အာဏာပိုင်တို့ကအကူအညီကယ်ဆယ်ရေးကိုတိုးမြှင့်ဆောင်ရွက်နေကြပါတယ်။ရေကြီးတာကြောင့်နိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းမှာလမ်းတွေလည်းပြတ်တောက်ကုန်ပါတယ်။လှပတဲ့ကမ်းခြေတွေအပန်းဖြေစခန်းတွေကြောင့်ကမ္ဘာလက်ခီးသွွားတွေကြားကျွတ်ကြတဲ့တောင်ပိုင်းပြည်နယ်ကီယားလာမှာအဆိုးရွားဆုံးဖြစ်နေပြီးသေဆုံးသူအရေအတွက်ကအနည်းဆုံး68ယောက်အထိရှိနေပါတယ်။ပြည်နယ်ရင်းကခရိုင်14ခုကကဲဆေးစခန်း1300ကျော်မှာအနည်းဆုံးလူပေါင်း 136,500 ကိုပြောင်းရွှေ့ကဲဆယ်ထားရတယ်လို့ပြည်နယ်ရဲတပ်ဖွဲ့အကြီးအကဲအရာရှိက AFP ကိုပြောပါတယ်။တစ်ဆက်ထဲမှာရှိတဲ့ကာနာတကာပြည်နယ်မှာလည်းရေကြီးမှုကြောင့်သေဆုံးသူအရေအတွက်တိုးလာပြီးအနည်းဆုံး34ဦးသေဆုံးကြောင်းအတည်ပြုထားပါတယ်ရှင်
။ဟောင်ကောင်မှာတော့ဒီမိုကရေစီဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေပြည်တွင်းလိုက်တန်းကစားကြသလိုအပြန်အလှန်ရင်ဆိုင်တိုက်ခိုက်လှုပ်ရှားနေကြပါတယ်။အရင်ဗြိတိရှ်ပိုင်ဟောင်ကောင်ကအခုတရုတ်အုပ်ချုပ်ရေးပေါ်ဆန္ဒပြမှုတွေသတင်းပတ်စက်တိုက်ဆယ်ပတ်ပြည်လာချိန်မှာပြောင်းလဲလာတဲ့မဟာဗျူဟာလည်းဖြစ်ပါတယ်။ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံသူထောင်ပေါင်းများစွာဟာမနေ့တုန်းကရှီပိုနဲ့ကတ်စ်ဝေးဘေးနေရာတွေမှာလမ်းပေါ်ထွက်ဆန္ဒပြခဲ့ရမှာရဲတပ်ဖွဲ့ကမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်နှိမ်နင်းခဲ့ပြီးလူစုခွဲကနောက်တခြားနေရာတွေမှာပြန်လူစုဆက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာရာသီဥတုပူတဲ့ကြားရက်ကပဲအခုလိုဆန္ဒပြမှုတွေကိုဆက်လုပ်နေခဲ့ကြတာပါခင်ဗျာ
။မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယကရုပ်သိမ်းတဲ့အပေါ်ဆန္ဒပြပွဲတွေဖြစ်လာမှာစိုးရိမ်နေကြောင်းမွတ်စလင်တို့ရဲ့ Eid al-Adha ပွဲတော်ကတနင်္လာနေ့စတင်မဲ့အချိန်အိန္ဒိယအာဏာပိုင်တွေဘက်က ကက်ရှမီးယားဒေသမှာစစ်တပ်ကိုတင်းတင်းကြပ်ကြပ်ချထားမယ်လို့ယူဆထားကြပါတယ်။အိန္ဒိယထင်းချုပ်တဲ့ကက်ရှမီးယားဒေသကိုနှစ်ပေါင်းများစွာပေးထားတဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုဟိန္ဒူအများစုအိန္ဒိယအစိုးရကရုပ်သိမ်းပြီးပြည်ထောင်စုအစိုးရကအပြည့်အဝထင်းချုပ်ခွင့်ပေးလိုက်တဲ့ပြီးခဲ့တဲ့တနင်္လာနေ့ကတည်းကဒေသမှာလုံခြုံရေးပိတ်ဆို့ထားတာဖြစ်ပါတယ်။တနင်္ဂနွေနေ့မနက်ပိုင်းမှာအာဏာပိုင်တို့ကကန့်သက်တားမြစ်ချက်တချို့ကိုဖြေလျှော့ပေးခဲ့ပေမဲ့အဓိကမျိုးစရီနဂါမှာတင်းမာတဲ့အခြေအနေဖြစ်လာပြီးနောက်နေကင်းပိုင်းမှာပြန်ပြီးတော့တင်းကျပ်ခဲ့တာဖြစ်ပါတယ်။မွတ်စလင်တို့ရဲ့ဘာသာရေးဆိုင်ရာအလိုက်ရဲ့ Eid al-Adha ပွဲတော်အတွင်းလူစုလူဝေးလှုပ်တာကိုတားမြစ်ဖို့အတွက်တနင်္လာနေ့မှာလုံခြုံရေးတင်းကျပ်မယ်လို့ခန့်မှန်းတဲ့အကြောင်းလဲစရီနဂါမြို့ကသတင်းရှင်းမြစ်တွေက AFP သတင်းအေဂျင်စီကိုပြောဆိုထားပါတယ်ရှင်။
တင်းလာနေမနဲ့ခင်ထိတိုင်းအောင်နိုင်ငံကသတင်းတွေကိုကိုဝင်းမင်းနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရောနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာကပါသောရရှိနေအခုနားဆင်နေရတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်သွားပါမယ်ဂျေရုဆလင်ဘာသာရေးအထုအမြတ်နယ်မြေမှာအစ္စရေးရဲတွေနဲ့ပြည်ပခဖြစ်ရာကပါလက်စတိုင်းဒါဇင်ကျော်ဒဏ်ရာရသွားပါတယ်ဂျူးတွေရဲ့ဘာသာရေးအထုအမြတ်ထားရာ Temple Mount ဝတ်ပြုစုတောင်းတဲ့နေရာကိုအစ်ပွဲတော်ကာလအတွင်းဂျူးတွေမသွားဖို့တားမြစ်ခဲ့ရာကအစ္စရေးအစိုးရကသဘောထားပြောင်းပြီးခုလိုခွင့်ပြုလိုက်တဲ့အတွက်ပြည်ပခဖြစ်လာတာပါလင်ဒါဂရက်စတိန်ဂျေရုဆလင်ကပေးပို့တဲ့သတင်းလွှာကိုတင်ပြပါမယ်အစ္စလမ်ဘာသာဝင်ရဲ့ဧပွဲတော်ကာလပထမနေ့ဖြစ်တဲ့တနင်္ဂနွေနေ့မှာပဲပြည်ပခဖြစ်ကြတာပါပုံမှန်အဖြစ်ဧပွဲတော်ကာလအတွင်းမွတ်စလင်တွေရဲ့တတိယမြောက်အထွတ်မြတ်ထားရာအယ်အခ်ဆာဗလီတဝိုက်ကိုဂျူးတွေသွားခွင့်မရှိခဲ့ပေမဲ့အဲ့ဒီနေ့မြေထဲမှာဂျူးဘာသာဝင်တွေအထွတ်မြတ်ထားရာဟိုးအရင်ကအဖြစ်စည်းခံရတဲ့ဖျားเจ้าကြီးနှစ်ခုကိုသွားရောက်ဝတ်ပြုတဲ့တစ်ရှာဘာဂျူးဝတ်ပြုပွဲကလည်းတိုက်ဆိုင်နေပါတယ်အဲ့ဒီဒေသကိုမသွားဖို့အစ္စရေးအစိုးရရဲ့အရင်တားမြစ်ချက်ကိုပြန်လဲရုတ်သိမ်းလိုက်တာကြောင့်ပါလက်စတိုင်းနဲ့အစ္စရေးရဲတွေကြားထိတ်တိုက်ဖြစ်ခဲ့ကြတာပါပါလက်စတိုင်းဆန္ဒပြသူတွေကိုအစ္စရေးရဲတွေကမျက်ရည်ယိုဘုံနဲ့ရာဘာကြီးစံတွေတုံးပြီးတားဆီးခဲ့ပါတယ်ဒီဘာသာရေးအထွတ်မြတ်နယ်မြေကိုထိန်းချုပ်ထားတဲ့ဂျော်ဒန်မွတ်စလင်ဘာသာရေးအဖွဲ့ကအစ္စရေးကိုတရားဝင်ကန့်ကွက်စာပို့ခဲ့ပါတယ်မွတ်စလင်ဘာသာရေးခေါင်းဆောင်ရှေ့ခ်ယူဆပ်ကတော့အစ္စရေးကမလျော်မကန်းလုပ်ခဲ့ပါတယ်လို့ပြစ်တင်ဝေဖန်ပါတယ
်ဆိုလ်အင်
သူပြောတာကအယ်အခ်ဆာဗလီနယ်မြေနဲ့ပတ်သက်လို့အစ္စရေးကဆုံးဖြတ်ပိုင်ခွင့်မရှိကြောင်းဒီဗလီကိုအစ္စရေးကသိမ်းပိုက်နေခြင်းသာဖြစ်ကြောင်းပြောတာပါအယ်အခ်ဆာကိုလူတွေလာရောက်လေပတ်ခွင့်ပြုထားပေမဲ့ဒီနေရာမှာဝတ်ပြုခွင့်မရှိကြောင်းလည်းသူကပြောပါတယ်ဂျူးဘာသာဝင်အလုံးဟာဒုတိယအထွတ်မြတ်ဖျားเจ้าနာကအနောက်ဘက်ဘာသာရေးနိုင်ငံမှာဝတ်ပြုလို့ရှိပါတယ်တံပင်မဝုတ်ပြူရနေရာကိုတနင်္ဂနွေနေ့ကဂျူ1900ကျော်အစ္စရေးကသွားခွင့်ပေးလိုက်တာဖြစ်ပါတယ်။အရင်တော့ကဒီလောက်များပြားတဲ့ပမာဏသွားခွင့်ပြုခဲ့တာမျိုးတခါမှမရှိခဲ့ပါဘူး။အခုလိုဗလီကျောင်းရှိတဲ့နေရာမှာဖျားကျောင်းအစ်စ်ပြန်ဆောက်နိုင်လိမ့်မယ်လို့အချို့ဂျူးတွေကမျှော်လင့်နေတာပါ။ဒီလိုမျှော်လင့်နေတဲ့တံပင်မောင်းတစ္ဆာတော်ကံအဖွဲ့ဝင်ဂါရှွန်ဆလိုမွန်ကတော့ဒီနယ်မြေကိုဂျူးတွေကသာပိုင်ဆိုင်တယ်လို့ဆိုပါတယ
်။ Le you may a mufti.
သူပြောတာက Temple Mount နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်လို့ကျွန်တော်တို့ကအလျှော့ပေးခဲ့တာကြောင့်အခုတော့စိတ်ကတိကောက်ဖြစ်နေရပါတယ်။ဒီနေရာကဂျူးရောမွတ်စလင်တွေပါဘာသာရေးအထွတ်အမြတ်ထားတဲ့နေမြေမျိုးဟိုးအရင်ကတည်းကအငင်းပွားပြီးပြိပကဖြစ်လာတဲ့နေရာပါလို့ပြောသွားတာပါ။အစ္စရေးအာဏာပိုင်တွေကတော့ဧပွဲတော်ကာလနောက်ထပ်3ရက်အတွင်းအခြေအနေတည်ငြိမ်သွားမယ်လို့မျှော်လင့်နေကြောင်းပြောပါတယ်ခင်ဗျာ။အခုတော့ဒီမြန်မာရေကြီးသတင်းတပုတ်ကိုတင်ဆက်ချင်ပါတယ်။ထိုင်းမြန်မာနယ်စပ်အဓိကကုန်သွယ်ရေးဂိတ်ဖြစ်တဲ့ထခရိုင်မဲဆောင်မြို့ကကုန်ပစ္စည်းတွေအများဆုံးတဲဆောင်ရာကရင်ပြည်နယ်ဂျိုင်းမြစ်တံတားလမ်းကြောင်းပျက်စီးသွားတာကြောင့်ထိုင်းမြန်မာကုန်တင်ကားအစီးတစ်ထောင်လောက်သွားလာရေးခက်ခဲနေပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့တာပါ
။ထိုင်းမြန်မာနယ်စပ်မှာတော့ရှိနေပြီးသားကုန်ပစ္စည်းတွေဟာမဲဆောက်မြောက်ကြီးချစ်ကြည်တရားပေါ်ကနေဖြတ်တန်းသွားလာနေပြီမဲ့မြန်မာဘက်ကဂျိုင်းတရားပျက်စီးနေတာကြောင့်နှစ်နိုင်ငံကုန်ပစ္စည်းတင်တဲ့ကားတွေဟာတစ်ဖက်အစီး900လောက်ကသွားလာမရဖြစ်နေတယ်ဆိုပြီးမြောက်ကြီးခရိုင်အုပ်ချုပ်ရေးမှု ဦးတည်စာအောင်ကပြောပြပါတယ်
ตัวไอ้ซูเอ็มโบก็တော့ตั้วလို့ရတယ်မှာတခုရှိတယ်ဂျိုင်းမှာရှိနေတဲ့ခါဟိုဘက်လည်းကူလို့မရဘူးဟိုဘက်ကလည်းဂျိုင်းဒီဘက်ကိုကူလို့မရဘူးအဲ့လိုဖြစ်တယ်ဟုတ
်ကဲ့ဟို
ဘက်ဒီဘက်အစီကုံကားဆိုရင်တော့အကျန်းနေ1500ဒီလောက်ရှိတယ်လို့မှန်တာလည်းမဟုတ်ဘူးသူတို့တော့မှာဟိုကျွန်တော်တို့အဓိကတော့ဂျိုင်းတရားပေါ့မှာ
ဟုတ်ကဲ့
ဂျိုင်းတရားကပိတ်နေတာနှစ်ရက်ရှိပြီကျွန်တော်တို့ကဂျိုင်းတရားကြီးကနောက်ထပ်နှစ်ပေပေါ့မှာသုံးပေလောက်ကြာမှာကျွန်တော်တို့ဟိုအဆင်ပြေမှာရေးရလေးဒါဟိုကူလို့မရဘူးမှာ
အေ
းဟိုဖြစ်တော့ရတော့ကုလို့အဆင်မပြေဘူးရှင်။ဟုတ်ဟုတ်အတက်အဆင်မရသေးဘူးမှာကျွန်တော်တို့ဒီရေကနှစ်ပေအနည်းဆုံးနှစ်ပေတော့ကြာမှာရမှာမှာဂျမ်းရေ
လက်ရှိမှာတော့ချစ်ချည်ရေတရားပိတ်လိုက်ရတဲ့အခြေအနေတွေမရှိပေမဲ့ဂိုဒေါင်တွေမှာရှိပြီးသားကုန်စည်စီးဆင်းမှုတွေကတော့ရပ်မသွားဘူးလို့လည်းဆိုပါတယ်။ဒါပေမဲ့အရင်လိုကုန်ကားတွေအသွားအလာတွေများပြီးချစ်ချည်ရေတရားနဲ့နှစ်နိုင်ငံကအာရှလမ်းမတစ်လျှောက်ပိတ်ဆို့နေတာတွေတော့မဖြစ်တော့ဘူးလို့လည်းဆိုပါတယ
်။ဟုတ်ကဲ
့။အဲဒီကြတော့မှာဟိုကုန်စည်တုံးမှာလည်းကားတွေရှင်းနေတယ်လမ်းမှာလည်းကားရှင်းနေအောင်မှာ
ဟုတ်ကဲ
့လာမှာလက်ရှိကျွန်တော်တို့ကအတက်အစင်းကညနေတဲ့ခုကဒီကားကြီးအတွက်ကဟ
ို
အတက်250အစင်းက250လောက်ဖြစ်နေတာပေါ့
ဟုတ်ကဲ့
ကျွန်တော်တို့ကကျောင်း export ဒီရပိုင်းရှိနေတော့လေဒီနေ့ဒီနေ့အစင်း900လောက်ဆိုတော့ net traffic ကတော်လေးထင်းရတယ်ဒါပေမဲ့တော်တော်စီကတော့နှစ်ဖက်လုံးကရက်နေအောင်မှာ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ဟုတ်ဘာရှိပြီးသားဟာတော့သွားလာပေါ့ကိုတော်နဲ့သွားလို့ရတဲ့ဟာတွေပေါ့ဥမာမိုင်ကိုတော်မှာပြောင်းရှိပြီးသားဟိုဘက်ဆက်သွားဖို့ဟိုဖောင်လေးလည်းရပြီလားဆိုရင်သွားတာရှိတယ်။အရင်ကားမကျက်တာဘူးဆိုတော့သူကမှဟု
တ်က
ဲ့တော့လေတော့ချောက်ဟိုအတက်ဆင်းတော့ချောက်များနေတာအခုကတော့တက်ဆင်းဂျိုင်းကစားမှတန့်နေတော့ဒီမှာတော့ကားမများဘူးမှ
ညီမဘက်ကကုန်တွေကတော့ပြောင်းနေအများဆုံးပို့ပြီးထိုင်းဘက်ကတော့အိမ်ဆောက်ပစ္စည်းတွေပြည့်စစ်ပစ္စည်းတွေအများဆုံးတင်ပို့နေတာဖြစ်ပါတယ်။အခုလိုမျိုးဂျိုင်းကစားပျက်စီးပြီးကုန်စည်စီးဆင်းမှုတွေနှစ်ရက်ပိတ်ဆို့မှုတွေဖြစ်နေတဲ့အတွက်မြန်မာဘက်ကဆုံးရှုံးနှင်နာမှုတွေကိုတော့တွက်ချက်လို့မရသေးဘူးလို့ဆိုပါရယ်။ထိုင်းဘက်ကတော့တနေ့ကိုဘတ်တန်း2000ဘိုးလောက်နှင်နာမှုတွေရှိတာကြောင့်နှစ်ရက်ပိတ်ဆို့နေတဲ့အတွက်ပြန်မြတ်အားဖြင့်ဘတ်တန်း4000လောက်နှင်နာမှုတွေရှိတယ်လို့လည်းဆိုပါရယ်ရှင်
။မေးမှဖြစ်ပါတယ်။အခုတော့မြန်မာရေးရာဆွေးနွေးကမ်းပါမြန်မာစီးပွားရေးလုပ်ငန်းကဏ္ဍလွှတ်တော်တွင်ဥပဒေပြဋ္ဌာန်းပြီးထိန်းချုပ်ဆောင်ရွက်ရတဲ့အခါကြုံရတဲ့အခက်အခဲဘာတွေရှိပါသလဲ။တကုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခန့်ကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်တွန်းတွေ့ဆုံမေးမြန်းထားတာပါ
။ဟုတ်ကဲ့တော့တက်တက်ခိုင်ကျေးဇူးတင်ပါတယ်ခင်ဗျာအခုတော့ Washington DC ကိုရောက်တော့ပါလေ
ဒီ
video ကိုလာပြီးတော့မေးမြန်းခွင့်ပေးတဲ့အတွက
်ဟုတ်ကဲ့ပါဆရာ
သူတင်တော့တက်တက်ခိုင်ကဒီပြည်သူ့လွှတ်တော်ထဲမှာပေါ့နော
်ဟုတ်ကဲ့ဆရာ
ဒီရင်းနှီးမြှုပ်နှံမှုနဲ့သက်ဆိုင်တဲ့ comedy တစ်ခုနဲ့အတူလုပ်နေတယ
်ဟုတ်ကဲ့
အဲ့တော့ဒီရင်းနှီးမြှုပ်နှံမှုကိစ္စနောက်စီးပွားရေးကိစ္စအဲ့ဒါကြီးပဲအရင်မေးခြင်းနဲ့ခင်ဗျာ
ဟုတ်ကဲ့ပါဆရာ
ဆိုတော့ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ရှိရင်အထူးသဖြင့်ပေါ့နော်ဒီနိုင်ငံရဲ့ခြားရင်းနှီးမြှုပ်နှံမှုFDI ဆိုတော့တော်တော်လေးအရေးကြီးတယ်လို့အစိုးရအနေနဲ့လည်းသတ်မှတ်ထားတယ်
ဟုတ်ကဲ့ပါဆရာ
ဒီ FDI နိုင်ငံရဲ့ချားရင်းနှီးမြှုပ်နှံမှုတွေကဒီအစိုးရအနေနဲ့တော်တော်လေးကိုမျှော်လင့်ထားတဲ့ကြားရတာနေပြီးတော့ဒီ2019 2018တွေမှာဆိုရင်တော်တော်ကြာတယ
်ဟုတ်ကဲ့
ဒီ2019အလားလာရောဒီကြားဖြတ်အခြေအနေကဘယ်လိုလို့ရှိဘယ်လိုရှိလဲခင်ဗျ
ာ2019မှာလည်းကြာနေပါတယ်ရှင်ဟိုဘာကြောင့်ပြောလဲဆိုလို့ရှိရင်လေဒီ World Bank ရဲ့ Myanmar Economic Monitor ပေါ့နော
်
အဲပြီးခဲ့တဲ့လပဲ launch လုပ်ပါတယ် launch လုပ်တဲ့သူက6လတခါပေါ့နော်တစ်နှစ်ကို2ခါဆိုတော့ဟိုကျနေပါတယ်ရှင်နောက်တစ်ခုကကျတော့ဒီ FDI ရဲ့ commitment လို့ဟိုပါပေါ့ FDI amount လို့ပြောလို့ရှိရင်လေ
ဒီ
နိုင်ငံတကာယင်းနှိမ့်မြုံနာမှုလာတဲ့ပမာဏလို့ပြောရင်နံပါတ်1ကတော့ဟိုနံပါတ်1ကဘာလဲဆိုလို့ရှိရင်ဒီစာချုပ်ပေါ်မှာပြောထားတဲ့စာရွက်ပေါ်မှာပြောထားတဲ့ပမာဏတွေပေါ့နော်အဲ့ဒါတစ်ခုနောက်တစ်ခုကကျမတို့ထဲဝင်ကြည့်တင်တာစာချုပ်ထဲမှာပြောထားတဲ့ amount ကိုတကယ် commitment ရှိနဲ
့ငွေ
တကယ်တယ်လာပြီးတော့မှတကယ်အလုပ်လုပ်တာကဘယ်လောက်ရှိလဲဆိုတာအဲ့ဒီ amount ကလည်းအဲ့ဒီပမာဏလည်းအရေးကြီးပါတယ်ရှင
်
ဆိုတော့တစ်ခါလေကြားလို့ရှိရင်အဲ့ဂိင်္ဂနန်းနေပဲကြည့်ပြီးစာရွက်ပေါ်ဂိင်္ဂနန်းနေပဲကြည့်ပြီးတကယ်ဝင်လာတဲ့အဲ့ပမာဏကိုကြည့်ဖို့ကျမတို့ဟိုပါပေါ့နော်ဟိုကြည့်ဖို့အာရုံမရတာလေးတွေပေါ့နော်ဒါလေးတွေရှိတဲ့အခါကြတော့လေအခုတော့အလားအလာလို့ပြောလို့ရှိရင်တော့ World Bank ကEconomic Myanmar Economic Outlook မှာပြောထားတာတော့ကြာနေပါတယ်ရှင်
အဲ့တော့ဒါရင်းနဲ့ပတ်သက်လို့ကတော့လေဒီကိန်းကနန်းတွေကိုအသေးစိတ်တော့ကျွန်တော်မေးမနေတော့ဘ
ူးအခြေခ
ံအကြောင်းလေးတွေပဲမေးချင်တယ်လ
ေဟုတ်ကဲ့ရှင်
အထူးသဖြင့်ဒီနိုင်ငံရေးချာရင်းနှီးမြှုပ်နှံမှုတွေတက်လာအောင်ဆိုပြီးတော့ပြီးခဲ့တဲ့နှစ်ကဆိုလို့ရှိရင်ဒါအစိုးရကအနည်း20စီမံကိန်းတို့နောက်ပြီးတော့ဒီနှစ်ပိုင်းတွေအတွင်းမှာလည်းတော်တော်လေးဆွဲဆောင်မှုတွေလုပ်ဖို့လေဟို
ဟုတ်ကဲ့ဆက်
ဟိုခန်းသားတွေလုပ်တယ်နောက်ပြီးတော့ပွဲတွေလုပ်တယ
်ဖိတ်ခ
ေါ်မှုတွေလုပ်တာတွေ့တယ
်
ဒါပေမဲ့လည်းနိုင်ငံရေးချာရင်းနှီးမြှုပ်နှံမှုသူတွေကဝင်မလာတဲ့သဘောတွေ့နေရတယ်လေ
ဒ
ါဘာကြောင့်လဲလို့
ဘာကြောင့်လဲဆိုတော့ဟိုပါပေါ့နော်ဒီရင်းနှီးမြှုပ်နှံသူတွေကခုနကဒီ ပြောတာဆိုရင် MSDP ပေါ့เนาะ Myanmar Sustainable Development Plan ပေါ့เนาะဟိုဆိုလို့ရှိရင်အဲ့ဒါ2018 August မှာထွက်ထားတယ်ပေါ့ထွက်ထားပြီး2030 ठी ဆိုတော့ဟိုဒါပေမဲ့ကျွန်တော်တို့ကအစိုးရတရစတက်တက်ချင်းမှာဟိုဒီရင်းနှီးမြှုပ်နှံသူအတိုင်းဝိုင်းရလဲဝိုင်းပြီးစောင့်ပြီးကြည့်နေတာပေါ့เนาะဒီအစိုးရရဲ့သဘောထားပေါ့အစိုးရကဒီပုဂ္ဂလိကကဏ္ဍတွေမှာရင်းနှီးမြှုပ်နှံသူတွေပေါ်မှာဘယ်လိုသဘောထားတယ်ဆိုတဲ့ဟာကိုဟိုဝိုင်းပြီးစောင့်ကြည့်ပြီးအာယုံနဲ့ကြည့်နေကြတဲ့အချိန်မှာကျွန်တော်တို့ကဟိုအဲ့ဒါကိုဟိုဒီ Myanmar is open for business ဆိုတာမျိုးမပြောလိုက်ခဲ့နိုင်ဘူးရှင်မပြောလိုက်ခဲ့နိုင်မယ်နဲ့မှာအစိုးရလုပ်ရင်တန်းလန်းကြမှာအဲ့လို private sector ဒီပုဂ္ဂလိကကဏ္ဍနဲ့ထိတွေ့တာတွေနိုင်ငံတကာစခီးတွေတွားကြတဲ့အချိန်ကြမှာမေးခွန်းတွေကမေးလာတယ်ဒါတွေကအရေးကြီးတယ်ဆိုတာတဖြည်းဖြည်းမှသိလာတာပေါ့နော်တဖြည်းဖြည်းမှသိလာပြီးတော့မှပြီးလို့ရှင်တိုင်းပြည်ရဲ့ဒီ development strategy မရှိသေးဘူးဆိုတာလဲတဖြည်းဖြည်းမှသိလာတဲ့အခါကျတော့အခု2016ကနေစပြီးတော့မှအစိုးရတက်ပေမဲ့2018 August ကျမှ MSDP ထွက်နိုင်တာဆိုပြောမယ်ဆိုနောက်ကျတယ်လို့ပြောရမှာပေါ့နော်အစိုးရရဲ့တက်တန်းတဝက်ကျော်သွားတယ်အဲကျော်သွားတဲ့အခါကျတော့အခုနောက်ပိုင်းလဲကျွန်တော်တို့အစိုးရတော့တေချာလေးပေါ့ MIFA ဆိုပြီးတော့လေအဲ Ministry of Investment and Foreign Economic Relations ဆိုပြီးတော့မှဒီရင်းနှီးမြှုပ်နှံမှုနဲ့အဲနိုင်ငံတကာစီးပွားရေးဆက်ဆံမှုဟိုဝန်ကြီးဌာနကိုတည်ထောင်လိုက်တယ်ဆိုတော့အတိတ်ပဲကတော့ဒါနိုင်ငံတကာဟိုက FDI နေဆွဲဆောင်ကျင်တာပေါ့နော်ဟိုကျွန်မထင်တာဒါနောက်ကျတယ်လို့ထင်တယ်ရှင်
အဲ့တော့ဒီလုံနေရာကြီးအကုန်လုံးကဒီစောပိုင်းကဝေဖန်ခံရတဲ့အချက်ပေါ့နော်ဥပမာအဖြစ်ဒီအခုလက်ရှိအစိုးရမှာစီးပွားရေးမူဝါဒ
ဟုတ်ကဲ့ဆ
ီကြကြဒါမှမဟုတ်ရှင်းရှင်းလင်းလင်းမရှိဘူးဆိုပြီးဝေဖန်တာရှိတယ
်မှန်တယ်ရှင
်ဒီလောက်တာတွေကဒီစီးပွားရေးမူဝါဒရဲ့အခြေခံဖြစ်ပြလို့ယူဆသလားဒါကဒီတရားတွေကြီးလိုက်တယ်ဆိုရင်မြန်မာနိုင်ငံအစိုးရရဲ့စီးပွားရေးမူဝါဒကအခြေခံခံဖြစ်နေပြီလို့ပြောလို့ရလား
ကျွန်မ
ဟ
ုတ်ကဲ့ရှင်ဟိုပေါ့ကျွန်တော်တို့အစိုးရတက်ပြီးတော့မှဒီအစိုးရတက်ပြီးတော့မှ9လ8လလောက်မှာလေ9လ8လလောက်ကြာမှဒီစီးပွားရေးမူဝါဒဆိုတာကိုထုတ်ပြန်နိုင်တယ်ပေါ့နော်17ချက်ပါတာပြီးလို့ရှင်ဒီစီးပွားရေးမူဝါဒကလည်းတိတ်ကုန်မှဟိုဟာပေါ့ဟိုဟာပေါ့အထွေထွေစံလွန်းတယ်ပေါ့နော် very vague ပေါ့ဟိုတိကျမှုအားနည်းတာပေါ့နော်တိကျမှုအားနည်းပြီးတော့မှဟို peace နဲ့လည်းချိတ်ဆက်ထားတာလို့ဘာလို့လို့အဲ့လိုတစ်ခုခုပေါ့နော
်
အဲ့လိုမျိုးတိတ်မရေရာတဲ့စီးပွားရေးမူဝါဒဖြစ်တယ်ရှင်အဲ့ဒါလည်းကျွန်တော်တို့အဝေခံခံခဲ့ရတယ်ပေါ့နော်အဲ့ဒါပြီးတော့လည်းနောက်ဟို development strategy လောက်ပြန်တော့လည်း2018 August မှာဆိုတော့လीဆိုလို့ရှင်စီးပွားရေးအနေနဲ့ပြောလို့ရှင်တော့ဟိုစီးပွားရေးအနေနဲ့ပြောလို့ရှင်တော့ဟိုလက်ရှိအစိုးရအနေနဲ့စီးပွားရေးနဲ့ပတ်သက်တဲ့အာရုံစိုက်မှုဟာမလုံလောက်ဘူးပေါ့နော
်
တိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့ဟာဒီအစိုးရရဲ့အာရုံစိုက်မှုနဲ့အစိုးရရဲ့စူးစမ်းအထောက်အမှုတွေကမလုံလောက်ဘူးနောက်တစ်ခုကကြတော့ဟိုထားလုပ်တယ်ဆိုရင်တောင်မှနောက်ကျတယ်လို့ကျွန်မပြောချင်တယ်ရှင
်မလုံလောက်ဘူးဆိုတဲ့နေရာမှာဒီနိုင်ငံအခြားရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်ဖို့ဟာကိုယ့်ဘက်ကပံ့ပိုးပေးရမှာလေရှိရမလား
ဥပမာ
ချင်းဒီ infrastructure တွေကိုပံ့ပိုးပေးဖို့ရှိမယ်အဲ့ဒါတွေတက်တော့မလုံနိုင်ဘူးအဲ့ဒါအပြင်နောက်ကျွန်တော်တို့ကြားနေရတဲ့ကိစ္စလေးတွေရှိပါတယ်အထူးသဖြင့်ဟာလေဒီဟိုဒီပြည်ရင်းငင်းငန်းရေးကိစ္စတွေမှာဆိုလို့ရှိရင်လည်းဒါဟိုရင်းနှီးမြှုပ်နှံသူတွေအနေနဲ့အာမခံချက်တိတ်မရှိဘူးဆိုတော့အနေအထားမျိုးတွေရှိရတယ
်အ
ဲ့ဒါတွေရတော့ဘယ်လို
ဒီလိုပေါ့ရှင်ကျွန်တော်တို့ရင်းနှီးမြှုပ်နှံမှုရင်းနှီးမြှုပ်နှံတဲ့လူတွေလာခြင်းအောင်ပေါ့နော
်
တကဘာလုံးကအတိမတ်ပြုထားတာ World Bank ရဲ့ဒီကမ္ဘာပံကနေထုတ်ထားတဲ့ Ease of Doing Business ပေါ့ Ranking နေပေါ့ဆိုလို့ရှိရင်ကမ္ဘာကပံကနေပြီးတော့နိုင်ငံပေါင်း190ကျော်ဟိုဝင်ပြီးတော့မှအဲ့လိုသူ Indicator တွေနဲ့ပေါ့နော်ညွန်ကိန်းတွေနဲ့တိုင်းတဲ့အချိန်မှာကျွန်တော်တို့ကဒီနိုင်ငံပေါင်း190ကျော်မှာကျွန်တော်တို့က181ပေါ့နော်ဆိုလို့ရှိရင်3နှစ်ဆက်တိုက်လောက်ရှိပြီ181မှာပဲငြိမ်နေတဲ့သဘောဆိုတော့မတိုးတက်ဘူးဆိုတဲ့သဘောတော့ကြာရော
က်တယ်။အာဆီယံထဲမှာဆိုရင်ရောအဲဘယ်လိုနေလဲ။
အာဆီယံထဲမှာတော့လည်းကျွန်တော်တို့အနေဆုံးပဲရှင့်ဟုတ်ကဲ့ရှင့်။အဲ့လိုမျိုးဆိုတော့နောက်တစ်ခုကကြာတော့တခြားတိုင်းပြည်တွေကလည်းတိုးတက်အောင်လုပ်နေတဲ့အချိန်မှာကိုယ့်ရဲ့တိုးတက်မှုနှုန်းကတခြားတိုင်းပြည်ကိုမကျော်နိုင်တဲ့အခါကျတော့ကျွန်တော်တို့က ranking မတက်တာပေါ့ရှင့
်
။အဲ့ဒါဆိုတော့လူတွေကအကြမ်းမြင့်အရင်ဆုံးကြည့်ရင် investor ကဘာပဲပြောပြောသူလည်းဒီပတ်စံငွေတို့ပိုက်ပြီးလာမှာဆိုတော့သူလည်းအချိုးမြရှိမှလာမှာပေါ့နော်လာမှာဖြစ်တဲ့အခါကျတော့ဟိုဒီအဲ့လိုမျိုးလေး indicator ကိုကြည့်လိုက်တာနဲ့တင်အဲကျွန်တော်တို့ကကျွန်တော်တို့အိမ်နီးနာချင်းနေနဲ့အပြိုင်ဆိုင်ရှိတယ်ပေါ့နော်ဥမာကမ္ဘောဒီးယား Laos Vietnam နဲ့မြန်မာပြည်နဲ့ ASEAN နဲ့မှာကြည့်လိုက်လို့ရှိရင်ကျွန်တော်တို့ကအနိုင်ဆုံးဖြစ်နေတဲ့အခါကျတော့ဟိုတခြားဘက်သွားတဲ့သဘောလည်းရှိတာပေါ့ရှင်နောက်တစ်ခုကကြတော့နိုင်ငံရေးအရာတည်ငြိမ်မှုပေါ့ဆိုနိုင်ငံရေးကဘယ်လိုဖြစ်လဲဆိုကျွန်တော်တို့ကတော့ဒီမိုကရေစီကိုအားပေးလို့ပဲပြည်သူကလည်းအားပေးတယ်နိုင်ငံတကာကအားပေးတယ်အားပေးတဲ့အတွက်ကြောင့်မလို့เนาะတောက်လျှောက်ဒီမိုကရေစီအတွက်တိုက်ပွဲဝင်ခဲ့တဲ့ ဒီအန်တီဆူရိုဒေါန်ဆန်းစုကြည်တို့ကတိုင်းပြည်အုပ်ချုပ်နေတဲ့ကာလပေါ့เนาะဒါတိတ်ကိုမှနိုင်ငံရေးရအောင်မြင်မှုဖြစ်တယ်ပေါ့เนาะတစ်ချိန်တည်းမှာလည်းဘယ်လိုဖြစ်လဲဆိုလို့ရှိရင်ဟိုဒါဒီငါးနှစ်တခါရွေးကောက်ပွဲလုပ်ကြတဲ့အခါကျတော့ဟိုဒီစတာထွက်ခါစဒီမိုကရေစီတာထွက်ခါစဆိုတော့နိုင်ငံရေးရတည်ငြိမ်မှုလဲ ကျမတို့ကနည်းတယ်ပေါ့ဆိုတော့နိုင်ငံတကာကတော့ကြည့်လို့ရှင်တော့အကြမ်းမြင်ဟိုအကြမ်းမြင်ရုပ်တရက်ကြည့်မှာတော့ခုနဝေါ်ဘန့်ရဲ့ရန်ကင်ကိုကြည့်မယ်ကျမတို့အနေအဆုံးဖြစ်တယ်နောက်တစ်ခုကကျတော့တိုင်းပြည်ရဲ့နိုင်ငံရေးစနစ်ကိုကြည့်လိုက်လို့ရှင်အခုမှတာထွက်ခါစဖြစ်တဲ့ခါကျတော့နိုင်ငံရေးတည်ငြိမ်မှုကိုလည်းကြည့်ကျင်တယ်နောက်တက်လာတဲ့အစိုးရကလည်းအသစ်ဆက်ဆက်ဖြစ်တယ်
tap me bame. Lame di wall bang yet the indicator in the
but
the new game about the logo. Detema so yin to know the love no lagaro who chetti ma agri like some
มันน่ะใช่ครับครับใช่ลาบีไลอยู่หมู่ดิบลาวโหเมียนี่ตะแลครับครับแล้วภิโรปันนาอิสนิดก็บลาวเมียนตีใหญ่หมู่ရှိတယ်လေဆိုတော့အဲ့ဒါ ਈ နဲ့ပတ်သက်လို့ရောအခုဆိုလို့ရှင်တော့ဒီအော်ရီလိုက်စားမှုကော်မရှင်တွေဘာတွေဖွဲ့ပြီးလုပ်နေရရရှိတယ်ဟုတ်ကဲ့ဒီပန္နာအိကိစ္စနဲ့ပတ်သက်လို့ရောဘလောက်များတည်ငြိမ်အောင်လုပ်လာတာရရှိလဲဘလောက်များအောင်မြင်မှုတွေရှိတယ် Ministry of Finance out go but nae won yi thana au yauk pi lo ma tai pi ye budget deficit de o ho di ngwe yai thauk pe ni ya da bo shin ngwe yai thauk pe ni ya de lo da law yai thauk pe ni ya de a sin a sin ya ni pi lo ma ta chain ja ro jama ro di 2030 ja yue kaw pwe ne democracy a so ya lo phit la de kha ja ro naingan daga ni a lo khona byo da IMF to World Bank no win la de chain ma jama ro ma technical assistance de a mya ya ba de shin ADB ro ba ro a lo development partners de win la de chain ma technical assistance ya de kha ja jama ro lan chang le ro sa mhan la de bo no so lo shin 2023 ku ne ma di myanmar naingan
ဒီအရှိဦးသိန်းစိန်လက်ထက်ကနေစပြီးတော့မှအခုကျမတို့အစိုးရလက်ထက်ထိတော့လမ်းကြောင်းမှန်ပေါ်ရောက်လာတယ်ပေါ့နော်ဗန္ဒာကြီးရတော့အကျမအဲ့လိုတုံးလာတို့ကိုးလာတို့စသဖြင့်ပေါ့တနစ်နှစ်နှစ်တို့စသဖြင့်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိလိုင်းဒိုမီတာ 30-40-40အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ 190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19-19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19-32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190ကပါခန်းယူနားဆင်နိုင်ပါတယ်ဒီည 9 နာရီအစီအစဉ် PP ချင်းည 10 နာရီမှာလိုင်းဒိုမီတာ 25-32 နဲ့လိုင်းလက်မီတာ 190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တင်းလာနေမနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းလူမီတာ30 40 48နဲ့လိုင်းလက်မီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဘာတရာထူးခြားဆန်းများသတင်းများအစီအစဉ်ကိုလည်းနှားဆင်ရပါမယ်။အဲ့ဒီတဲကမှဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်မှာပါ။ဒီတစ်ပတ်မှာတော့ရှေးလေးလုံးအရေးတော်ပုံကြီးရဲ့ရည်မှန်းချက်တွေပြည့်ပြီလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီးမတ်ခွာညိုကကူညီတင်ဆက်ထားပါတယ်။
အခုဆိုရင်ရှင်းလင်းလုံးအရေးတော်ပုံကြီးဖြစ်ခဲ့တာ32နှစ်ပြည့်ခဲ့ပြီပါပြီ။ထုံးစံတိုင်းအမတ်တရအခမ်းအနားတွေကျင်းပ၊ကြီးညာချက်ထုတ်၊တဝန်လာတွေပို့စတာတွေလုပ်ခဲ့ကြပါတယ်။ထုတ်ပြန်ချက်တွေ၊တဝန်လာတွေထဲမှာတူညီတဲ့အချက်တစ်ခုကတော့ဒီကနေ့အချိန်ထိရှင်းလင်းလုံးဒီမိုကရေစီအရေးတော်ပုံကြီးရဲ့ရည်မှန်းချက်တွေပြည့်မြောက်ခြင်းမရှိသေးဘူးဆိုတာပဲဖြစ်ပါတယ်။ရှင်းလင်းလုံးလူထုအရေးတော်ပုံကြီးကစခဲ့တဲ့မြန်မာဒီမိုကရေစီတိုက်ပွဲဒီကနေ့ဘယ်အခြေအနေရောက်နေပြီလဲ။ရှင်းလင်းလုံးအရေးတော်ပုံကြီးကနေဘာသင်ခန်းစာတွေယူပြီးအရေးတော်ပုံရည်မှန်းချက်ပေါက်မြောက်အောင်ဘာတွေဆက်လုပ်ကြရင်ကောင်းမလဲဆိုတာလေ့လာဆွေးနွေးကြည့်ကြရအောင်ပ
ါမြမတမိုင်းကိုပြန်ကြည့်ရင်လွတ်လပ်ရေးရခဲ့တဲ့1948ခုနှစ်ကနေဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့1962ခုနှစ်မတိုင်ခင်ပါလီမန်ဒီမိုကရေစီခေတ်ထွန်းကားခဲ့ပါတယ်1962ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ကတီဇဲနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုနင်းချေပြီးစစ်အာဏာသိမ်းအုပ်ချုပ်ခဲ့ပါတယ်။1988ဒီမိုကရေစီတောင်းဆိုတဲ့လူထုအရေးတော်ပုံကြီးဖြစ်ပွားလာတဲ့အချိန်အထိဗိုလ်ချုပ်ကြီးနေဝင်ဟာတော်လှန်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်သမ္မတမြမဆိုရှယ်လစ်လမ်းစဉ်ပါတီဥက္ကဋ္ဌအစရှိသဖြင့်ယာရုအမျိုးမျိုးရယူပြီးတိုင်းပြည်ရဲ့နံပါတ်1ခေါင်းဆောင်အနေနဲ့အုပ်ချုပ်ခဲ့တာမို့အာဏာရှင်တနည်းအာဏာရှင်အုပ်ချုပ်တဲ့တိုင်းပြည်လို့ပြောနိုင်ပါတယ်။စစ်တပ်ကိုကြောတော့နောက်ခံထားအုပ်ချုပ်ခဲ့တာမို့လဲသူ့ကိုစစ်အာဏာရှင်မြန်မာနိုင်ငံကိုတော့စစ်အာဏာရှင်စနစ်ကျင့်သုံးတဲ့တိုင်းပြည်အဖြစ်သတ်မှတ်နိုင်ပါတယ်။ဒါရင်မကစစ်အာဏာရှင်စနစ်အုပ်ချုပ်မှုအောက်မှာတိုင်းပြည်ဟာစစ်ပီးခေတ်အာရှနိုင်ငံတွေထဲမှာဖွံ့ဖြိုးတိုးတက်ဖို့အလားအလာအကောင်းဆုံးနိုင်ငံအဖြစ်ကနေစီးပွားရေးပညာရေးအဖက်ဖက်ကနေယိုယွင်းကြဆင်းပြီးဆင်းရဲတဲ့နိုင်ငံတစ်နိုင်ငံအဖြစ်အိမ်နီးချင်းနိုင်ငံတွေရဲ့နောက်ကိုတောင်ရောက်သွားစေခဲ့ပါတယ်။အဲ့ဒီလိုအခြေအနေဆိုက်ရောက်ခဲ့လို့လဲပြည်သူလူထုတရက်လုံးတခဲနဲ့အုံကြွပြီးဒီမိုကရေစီအရေးတောင်းဆိုဆန္ဒပြအရေးတော်ပုံကြီးတစ်ခုကိုဆင်နွှဲခဲ့ကြတာပါပြည်သူလူထုတရက်လုံးရဲ့အဲ့ဒီလိုလိုအင်ဆန္ဒအပေါ်အာဏာရှင်ဦးနေဝင်ပြန်ပေးလိုက်တာကတော့စစ်အာဏာသိမ်းမှုတစ်ခုပါပဲရိုးရိုးစစ်အာဏာသိမ်းမှုမျိုးမဟုတ်တဲ့ကိုယ်တိုင်သူပြည်သားတွေကိုကိုယ်တက်မတော်ကိုယ်တိုင်ကပဲရရက်ဆက်ဆက်ပြစ်ခတ်တပ်ဖြတ်နှိမ်နင်းခဲ့တဲ့တွေးထွက်တန်ယူအာဏာသိမ်းမှုမျိုးဖြစ်ပါတယ်။နောက်ပိုင်းစစ်ကောင်ဆောင်တွေကပဲစစ်အာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့လိုက်တာ2012ခုနှစ်အထိဆိုရင်23နှစ်တိုင်ခဲ့ပါတယ
်။ရှင်းလင်းလုံးအရေးတော်ပုံကြီးနဲ့ပတ်သက်ရင်သင်္ကန်းစာယူစရာအများကြီးရှိနိုင်ပါတယ်။ဒီထဲမှာမှအရေးကြီးတဲ့သင်္ကန်းစာတစ်ခုကတပ်မတော်စစ်ကောင်ဆောင်အစင်းစင်းဟာအာဏာရှင်ဒါမှမဟုတ်အာဏာရှိသူတယောက်ယောက်ကကိုယ်တိုင်သာပြည်လူထုကိုပြစ်ဆိုပြစ်သတ်ဆိုသတ်အမိန့်ပေးတာမှန်သမျှမျက်စိမှိတ်ပြီးလိုက်နာနေမယ်ဆိုရင်တော့မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားဖို့မဖြစ်နိုင်ဘူးဆိုတာပါပဲ။ဒါကြောင့်လည်းပဲဒီမိုကရေစီလိုလားသူတွေဟာစစ်အာဏာရှင်စနစ်ကိုတော်လှန်ဖို့အမြဲတစေကြိုးစားခဲ့ကြတာဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်2010ရွေးကောက်ပွဲပြီး2017သမ္မတဦးသိန်းစင်အစိုးရတက်လာတဲ့အခါစစ်အာဏာရှင်စနစ်တခန့်ရပ်သွားပါတယ်။ဒါဟာစစ်အာဏာရှင်စနစ်ကြရှုံးသွားလို့မဟုတ်ပဲဖွဲ့စည်းပုံအခြေခံဥပဒေတစ်ခုအောက်မှာစစ်ကောင်းဆောင်တွေဟာစစ်ဘီရင်မင်းဆက်တွေလိုနိုင်ငံအာဏာဆက်ကရယူသွားနိုင်မဲ့အခြေအနေတစ်ခုပြောင်းလဲဖန်တီးထားရခဲ့လို့ပဲဖြစ်ပါတယ
်။ဒီကြားတဲ့မျှော်လင့်မထားတဲ့ကံကြမ္မာကောင်းတစ်ခုကတော့2015ရွေးကောက်ပွဲအပြီး2016ခုနှစ်မှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအာဏာရလာခြင်းပါ။ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့1962ခုနှစ်ကစပြီးရေတွက်ရင်နှစ်ပေါင်း90ကျော်အတွင်းမြမသမိုင်းမှာဒါဟာအကြီးမားဆုံးအပြောင်းလဲတစ်ခုပါ။ဒီအလှည့်ပြောင်းတစ်ခုပေါ်ပေါက်လာရတာဟာအတိုက်အခံတွေဒီမိုကရေစီတော်လှန်ရေးသမားတွေပြည်သူတွေရဲ့ကြိုးပမ်းမှုတသက်ကြောင့်မဟုတ်ဘဲစစ်ဘုတ်ချုပ်တွေနဲ့စစ်ဘုတ်ချုပ်ဟောင်းတွေရဲ့အတိုင်းအဝိုင်းကြားကြီးမားတဲ့အကွဲအပြဲပြဿနာကြီးကြောင့်လည်းဖြစ်တယ်ဆိုတာအထူးသတိပြုကြဖို့တော့လိုပါတယ် ဒါကြောင့်လဲဒီမိုကရေစီလိုလားသူတွေအတိုက်ခံတွေအစိုးရအာဏာရလာသည့်တိုင်အောင်ရှစ်လေးလုံးရေးတော်ပုံကြီးရဲ့ဒီမိုကရေစီရည်မှန်းချက်ပြည့်မြောက်ခြင်းမရှိသေးပါလို့ပြောနေကြရတာပါအဓိကအချက်ကတော့မြန်မာနိုင်ငံဟာနောက်ပြန်လှည့်သွားနိုင်တဲ့အခြေအနေကနေလုံးဝကင်းဝေးသွားပြီလို့မဆိုနိုင်သေးလို့ပဲဖြစ်ပါတယ်။ဒါဟာစကလုံးလှအောင်ပြောနေကြတာမျိုးဖြစ်ပြီးပွင့်ပွင့်လင်းလင်းပြောရရင်မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်ပြန်ပေါ်ပေါက်မလာတော့ပါဘူးဆိုတဲ့အာမခံချက်မျိုးရှိမနေသေးလို့ပါပဲ။ရှစ်လေးလုံးအရေးတော်ပုံနောက်ပိုင်းရခဲ့တဲ့သင်ခန်းစာနဲ့လက်ရှိအခြေအနေကိုနှိုင်းယှဉ်ကြည့်လိုက်ရင်တက်မရော်ဟာအာနာရှိသူတစုံတယောက်အမိန့်ပေးလိုက်တာနဲ့အာနာသိန်းဆိုသိန်းကိုတိုင်းရင်သားပြည်သူတွေပဲဖြစ်နေနေကျောင်းသူကျောင်းသားတွေပဲဖြစ်နေနေပြစ်ဆိုပြစ်တက်ဆိုတက်မျက်စိမိတ်လိုက်နာတဲ့တက်မရော်ဖြစ်နေသေးသရွေ့ဒီမိုကရေစီပန်းတိုင်မရောက်နိုင်ဘူးဆိုတာအားလုံးနားလည်နိုင်ပါတယ်။တစ်ဆက်တည်းပြောရရင်တိုင်းရင်သားတွေအားလုံးလူလားတောင့်တနေတဲ့ပြည်ရင်းစစ်ကိုချုပ်ငိမ့်စေမဲ့ဖက်ဒရယ်ပြည်ထောင်စုကိုလည်းတီထောင်နိုင်မှာမဟုတ်ပါဘူး။ပြောရရင်မြန်မာနိုင်ငံမှာဒီကနေ့လိုအပ်နေတာတိုင်းပြည်နောက်ကျောင်းပြန်မလဲဖို့တက်မရော်ဟာနောက်ထပ်ဥပဒေမဲ့အာဏာသိမ်းတာမျိုးမလုပ်တဲ့တက်မရော်ဖြစ်ဖို့လိုအပ်နေပါတယ်တိုင်းပြည်ကိုအဖက်ဖက်ကယိုယွင်းကြဆင်းစေခဲ့တဲ့အရင်စစ်အာဏာရှင်တွေသွတ်သွင်းပေးခဲ့တဲ့မှားရွင်းတဲ့အတွေ့အခေါ်စိုးတွေကနေလန့်ခွဲထွက်ပြီးတိုင်းပြည်အတွက်တိုင်းရင်းသားပြည်သူလူထုအကျိုးကိုဥထိပ်ပန်တဲ့ကောင်းမွန်တဲ့ဖွဲ့စည်းပုံအခြေခံဥပဒေစစ်ဥပဒေစစ်စည်းကမ်းတွေကိုလိုက်နာတဲ့ professional တက်မတော်ဖြစ်လာဖို့လိုအပ်နေပါတယ
်လက်ရှိတက်မတော်ကာကွယ်ရေးဦးစီးချုပ်ဗဇုံမူကြီးမင်းအောင်လှိုင်နဲ့စစ်ကောင်းဆောင်တွေကတော့2008ဖွဲ့စည်းပုံကိုလိုက်နာကာကွယ်စောင့်ရှောက်မယ်လို့ပြောထားပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်များအခမ်းမှာပဲတမရကတာဝန်ပေးခဲ့ရင်တက်မတော်ကနိုင်ငံအာဏာကိုအချိန်အကန့်အသတ်နဲ့ရယူကျင့်သုံးနိုင်တယ်ဆိုတာလောက်ပဲပါပြီးတက်မတော်ကအာဏာသိမ်းနိုင်တဲ့ပြဋ္ဌာန်းချက်မျိုးမပါတာကြောင့်တက်မတော်ခေါင်းဆောင်တွေအခြေခံဥပဒေကိုလိုက်နာနေသရွေ့စစ်အာဏာသိမ်းတာမျိုးနောက်ကျောင်းပြန်လှည့်တာမျိုးဖြစ်ဖို့မရှိဘူးလို့မှန်းဆနိုင်ပါတယ်။ဒါပေမဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုရင်ဖွဲ့စည်းပုံပြင်ဖို့လိုအပ်တာကြောင့်ဖွဲ့စည်းပုံပြင်ရမှာတက်မတော်ကပါဝင်လာအောင်ပြည်သူလူထုကိုအမိအဖသဖွယ်သဘောထားစောင့်ရှောက်တဲ့စစ်ဥပဒေစစ်စည်းကမ်းတွေလိုက်နာတဲ့တက်မတော်တရားဖြစ်လာအောင်ဒီမိုကရေစီလိုလားသူတွေနဲ့ပြည်သူတရက်လုံးကတက်မတော်ခေါင်းဆောင်တွေကိုနီလန်ပေါင်းစုံနဲ့ဝိုင်ဝန်းစီယုံဆွဲဆောင်နိုင်မှသာရှစ်လေးလုံးရည်မှန်းချက်တွေပြည့်မြောက်နိုင်မယ်ဖြစ်ကြောင်းပ
ါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပါလာမယ့်အင်ကာနေည VOA တိုက်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးကြမှာပါလဲ
တော်ဒါရှင်များရှင်မြန်မာနိုင်ငံနဲ့ပြည်မှာလက်တလောကြုံတွေ့နေရတဲ့ရေဘေးဒဏ်ကြောင့်လူအတော်များများအသက်ဆုံးရှုံးခဲ့ရသလိုလမ်းဘက်ဆက်သွယ်ရေးတွေပြတ်တောက်ပြီးလူထောင်ပေါင်းများစွာဟာလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်။နှစ်စဉ်ကြုံတွေ့နေရတဲ့ဒီရေဘေးဒဏ်ခံရသူတွေအတွက်ဘေးတွေမှာအကူအညီပေးတာထက်ရေကြီးမှုဒဏ်သက်သာအောင်ဘာတွေကြိုတင်လှုပ်ဆောင်ထားသင့်ပါသလဲဆိုတာနဲ့နိုင်ငံတော်အစိုးရအနေနဲ့ရောပြည်သူတွေအတွက်ဘလူရေရှည်ပြင်ဆင်မှုတွေလှုပ်ထားပေးတင်ပါတယ်ဆိုတာတွေကိုအခုလာမယ့်အင်္ဂါညဓာတ်ရလီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ရဲ့ရုံးဖုန်းနံပါတ် 1-239-382-5554 ကိုကြိုတင်ဆက်သွယ်နိုင်တယ်လို့အီးမေးလ်နဲ့မေးခွန်းတွေကိုကြိုတင်ပေးပို့ထားလိုသူတွေအနေနဲ့ burmese@voanews.com ကိုရေးသားပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အင်္ဂါညဗီယိုရဲ့တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့မအေးတန်တာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနှားဆင်နိုင်ပါပြီ။
မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင် နောက်ပိုင်းမှာတော့တော်ရရှင်နေအချင်းချင်းပြေးပို့လာတဲ့မြစ်တာအတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်အခုအရင်ဆုံး VOA ကို Facebook Messenger ကနေပြီးတော့စာရိုးလေးတွေရေးလာတဲ့တော်ရရှင်နေရဲ့မှတ်ချက်စာရိုးလေးတွေကိုဖော်ပြပေးသွားခြင်းပါတယ်အင်းစီစင်ဆိုတဲ့တော်ရရှင်ကငယ်စဉ်ကလေးကယနေ့အချိန်ထိနားဆင်ကြည့်ရှုပါတယ်တဲ့ VOA ကိုအားပေးလာတဲ့တော်ရရှင်ဖြစ်ပါတယ်နေမင်းအာကာဆိုတဲ့နောက်ထပ်တော်ရရှင်ကတော့VOA application ကိုဒေါင်းလုဒ်သွားပါပြီ။စောင့်ဝင်တဲ့အခါမှာစာသားမှန်ပါတယ်။တရင်တွေတစ်ခုချင်းနှိပ်တဲ့အခါမှာစာသားတွေကမှန်မှန်လို့ဖတ်လို့မရဖြစ်နေပါတယ်။ဖြစ်နိုင်ရင်တော့ Unicode အစော်ကြီးနှစ်မျိုးလုံးထုတ်ပေးစေချင်ပါတယ်။အားပေးလျက်ပါတယ်။ဟုတ်ကဲ့ပါ။နည်းနည်းလေးပြန်စူးစမ်းကြည့်ပါအောင်နော်။တချို့တွေကတော့အဲ့လိုမျိုးပြဿနာတွေ့ရလို့မပြောကြလို့ပါ။ကျွန်တော်တို့ဘက်ကလည်းအတတ်နိုင်ဆုံးအဆင်ပြေအောင်စူးစမ်းပေးပါမယ်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကောင်းကင်ဆိုတဲ့ Facebook Messenger ကရေးလာတဲ့တော်ရရှင်ရဲ့အစာမှာတော့
မင်္ဂလာပါ VOA အမြဲနားဆင်လျက်ပါတခါတခါအတန်းကမကောင်းဘူးနော်အလုတ်ချိန်အားရနဲ့နားထောင်ပါလေအချိန်နဲ့တပြေးညီသတင်းတွေလွှင့်ပေးလို့အထူးကျေးဇူးပါဗျာကုတန်းပြီမှာမဟုတ်တော့ VOA ကပြပရုံမြမများအတွက်အားစီတစ်ခွက်လိုပါပဲဗျာအဖွဲသားများကြံ့မှပါစေအောင်မြင်ပါစေ VOA
ဟုတ်ကဲ့ဒီတော့ရှင်ကောင်းငင်ကဘာနဲ့များနားထောင်တယ်လဲမသိဘူးလို့စဉ်းစားမိပါတယ်ရေဒီယိုနဲ့လားအင်တာနက်ကလားဟိုဒါမဲ့လည်းပြောတာပြောရပါတယ်ရေဒီယိုနဲ့ဆိုရင်တော့ကျမတို့လွှင့်တာကအဝေးကနေပြီးတော့လှိုင်းနိုမီတာဖြစ်တဲ့အတွက်ကြောင့်မလို့ပတ်ဝန်းကျင်ရိုက်ခတ်မှုအပေါ်မှာမူတည်ပြီးတော့အတန်တစ်ခါတလေမကောင်းမှုဆိုတာမျိုးဖြစ်တတ်ပါတယ်။အင်တာနက်ကလည်းမြန်မာနိုင်ငံကအင်တာနက်လိုင်းကြောင့်ပဲဖြစ်ဖြစ်တစ်ခါတလေလည်းကျမတို့ဘက်ကအင်တာနက်လိုင်းအပြောင်းလဲကြောင့်ပဲဖြစ်ဖြစ်အတန်တိုးသွားတာမျိုးရှိပါတယ်ရှင်။များသောအဖြစ်တော့ကောင်းလေရှိပါတယ်။နည်းနည်းဆက်ပြီးတော့နားထောင်ကြည့်ပါဦးနော်။ Online ဆိုတဲ့ Facebook Messenger တော်ရရှင်ကဒါရိုက်လေလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာတာပါ။သူကလည်းတိတ်ပြီးတော့မကြားရပါဘူးတဲ့
။မင်္ဂလာပါ VOE ဩဂတ်စ်လ၄ရက်နေ့တနင်္ဂနွေနေ့ပရိုဂရမ်ဒက်ရီလိုက်သတင်းတွေအတန်မကြာလို့ဟင်းလျာထဲမှာစားမပါပဲစားရတယ်လို့ဖြစ်ရပါတယ်။ရေဒီယိုကတခဲအကုန်သွားတော့ဟန်ဖုန်း Facebook ကနေပြီးတော့နားထောင်ရတာအတန်အဆင်မပြေဖြစ်ရပါတယ်။နားဆင်လျက်ပါခင်ဗျာ
။ဟုတ်ကဲ့ပါ။အခုလိုမျိုးနားထောင်တာအဆင်မပြေဖြစ်ရတယ်ဆိုလို့စိတ်မကောင်းပါဘူး။နေ့တိုင်းတော့လည်းအဲ့လိုပြဿနာမကြုံရတာမလို့စိတ်မပြေဖက်နဲ့နောက်နေ့တွေဆက်ပြီးတော့နားဆင်ပါအောင်လို့ပြောချင်ပါတယ်။ဒီတော့ရှင်ကဒက်ရီလိုက်အတန်မကြာရလို့ဟင်းထဲမှာစားမပါသလိုပေါ့ရှွတ်ရှွတ်ဖြစ်ရပါတယ်လို့ရေးလာတဲ့အချိန်မှာတိဟဆိုတဲ့တော်ရရှင်ကတော့မနေ့ကဒိုင်ရိုက်လေးလိုက်အစီအစဉ်မှာမေးစရာရှိလို့ပါဘယ်မှာစာပို့ထားလို့ရပါလဲတဲ့မေးလာကြပါပြီဟုတ်ကဲ့ပါဒိုင်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ခြင်းနဲ့ဆိုရင်တော့ဒီအခုလိုမျိုးစာရေးတဲ့ Messenger ကနေပြောလဲစာပို့လို့ရပါတယ်ဒါမှမဟုတ်လဲကျမတို့စီကို email ပို့မယ်ဆိုရင်တော့ bamiset@news.com ဆိုတဲ့ email လိပ်စာကို email ရေးပို့နိုင်ပါတယ်ဖုန်းနဲ့ပါဝင်ဆွေးနွေးမယ်ဆိုရင်လဲဒီ Messenger ကနေပြောပဲဖြစ်ဖြစ်နောက်ပြီးတော့ email ကိုပဲဖြစ်ဖြစ်ဖုန်းနံပါတ်နဲ့နာမည်ပို့ထားလိုက်ပါကျွန်တော်ပြန်ပြီးတော့ဆက်သွယ်ပါမယ်ပါဝင်ခြင်းတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်ဒီ Facebook တော်ရရှင်ဖြိုမင်းတလေးကတော့
မင်္ဂလာပါ VOA ကမ္ဘာသတင်းမြန်မာသတင်းတွေနေ့စဉ်ထုတ်လွှင့်ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သတင်းတွေနားထောင်နေရတာဟာကမ္ဘာကြီးတစ်ခုလုံးလက်ထဲမှာစုပ်ကင်ထားရတယ်လို့ပဲကမ္ဘာအနှံပြသတင်းစုံသိရလို့ချိန်တိုင်းစောင့်အားပေးနားဆင်လျက်ပါ VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံးရေလိုအေးပန်းလိုမှွေပြီးကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
ဟုတ်ကဲ့ပို့လာတဲ့ဆူတောင်းလေးကိုနားဆင်ပြီးတော့အလွန်အေးချမ်းရပါတယ်ကျေးဇူးတင်ပါတယ်ရှင်မင်းရဲ့ကြော်စွာဆိုတဲ့တော်ရရှင်ကတော့1989 90နောက်ပိုင်းကလေးကရေဒီယိုနားထောင်လာခဲ့တာတဲ့
မြမပြီမအပေးစားများဂန္ဓာမအေးတန်တာကြော်ခင်ဗျာကျွန်တော် VOA ကိုမစိမ့်သူပါ1989 90နောက်ပိုင်းကလေးကရေဒီယိုသတင်းနားထောင်လာတာအခုချိန်ထိပါပဲအယူမှုဖြစ်ခဲ့ပါတယ်မြမသတင်းကမ္ဘာသတင်းတွေကိုချက်ချင်းသိရလို့ VOA ဝန်ထမ်းတွေကိုကျေးဇူးတင်ပါတယ် VOA ဝန်ထမ်းတွေကိုမမြင်ရပေမဲ့အတန်ကြားရင်ဒါဘီသူအတန်ဒါဘီသူဆိုတာနားရင်ပါနေပါပြီအထူးသဖြင့်တော့ဦးကျော်စံသားဒေါကင်ဆိုဝင်ဒေါကင်မျိုးသက်စသဖြင့်သိနေတာပါVOA ဝန်ထမ်းများကြားမှာကြပါစီကြောင်းစုမုံကောင်တောင်းလိုက်ရပါတယ
်ဟုတ်ကဲ့ပါ1980ပြည့်လွန်တဲ့ကနားထောင်လာရဲဆိုရင်တော့တော်တော်ကိုရေဒီယိုသတ်တမ်းကြပြီလို့ပြောရမှာပါနော်ဒါကြောင့်မလို့လဲကျမတို့ဝိုင်းတော်သားတွေကိုမှတ်မိနေတာပါပဲလို့တွေးမိပါတယ်ကျမတို့ရဲ့အစီအစဉ်တွေကိုအခုရုပ်မြင်သံကြားကထုတ်လွှင့်နေတဲ့အတွက်ကြောင့်မလို့ရုပ်မြင်သံကြားမှလည်းကြည့်ရှုအားပေးပါလို့ပြောချင်ပါတယ်ကျမတို့ဝိုင်းတော်သူဝိုင်းတော်သားတွေကိုရုပ်မြင်သံကြားကနေပြောလဲကြည့်ရှုလို့ရပါတယ်ရှင်
ဒီမှာပြီးခဲ့တဲ့ဇွန်လ16ရက်နေ့တုန်းကကြာရောက်သွားတဲ့အဖေများနေဖခင်များနေအတွက်ကျမတို့ computer season လေးနဲ့တခြင်းလေးတွေဖခင်ကိုအမှတ်တရပြောလာတဲ့စကားလေးတွေ print ပေးခဲ့တာကိုသရရှင်နေရေးလာကြတဲ့စာတချို့ကိုကျမနည်းနည်းဖော်ပြပေးကြပါတယ်။ဘာလို့ဒီလောက်တောင်တလကျော်ကြာတော့မှဖော်ပြရလဲဆိုတော့ထုံးစံကျမပြောသွားသလိုပဲအဲ့ဒီဖခင်များနေနောက်ပိုင်းမှာကျမခီးထွက်သွားခဲ့တာအခုတလကျတော့ပြန်ရောက်တော့အိစာတွေရောက်နေတာတွေ့ရလို့ပါ။အိစာတွေကဇွန်လ16ရက်နေ့မှာကျမတို့အစီအစဉ်တင်ဆက်ပြီးတော့အိစာတွေကဇွန်15 16အများသောအဖြစ်စားတွေအကုန်လုံးအဲ့ဒီနောက်မှာကပ်ပြီးတော့ရောက်လာတဲ့စားတွေပါ။အဲ့မှာတားဖြစ်သူရဲဝင်းကျော်ဆိုတဲ့အစားချီပြီးတော့ရေးလာတဲ့သရရှင်ကဇွန်လ16ရက်နေ့ကြာရောက်မဲ့ဖခင်များအနေအတွက်ပါဝင်ခြင်းပါတယ်။သူ့ရဲ့ဖေဖေဦးသက်လွင်ပခုတ်ကူမကွေးတိုင်းကပါတယ်။ဖေဖေအိမ်မက်တီအကြောင်းသူအမြဲတမ်းမိမိကိုပြောပြတတ်တယ်ဆိုပြီးတော့အစားချီပြီးတော့စားရှိတစ်ဆောင်ရေးလာပါတယ်။စာကိုတော့ကျွန်မအသေးစိတ်မဖော်ပြတော့ပါဘူးနော်။နောက်ထပ်သရရှင်ကိုမျိုးဆိုတဲ့သရရှင်ကတော့ဇွန်15ရက်နေ့မှာရေးလာတာပါ။သူကကဘာဘောကဖခင်နေအားလုံးကျမ်းမာကြပါစေတဲ့အမေလိုတယူတရာမရှိနေတတ်ပေမဲ့အဖေရဲ့စေနာမြစ်တာဘလောက်ကြီးရယ်ဆိုတာလဲလူတိုင်းသိကြပါတယ်ဆိုပြီးတော့သူ့ရဲ့ဖခင်ကိုသူကျေးဇူးတင်ကြောင်းရေးလာတဲ့စာတွေပါနောက်ထပ်မောင်တုံညမန္တလေးဆိုတဲ့ဒီတော်ရရှင်ကတော့အဖေများနေအတွက်ပါဆိုပြီးတော့အဲ့ဒီအဖေများနေကြရောက်တဲ့မနေ့အစောကြီးမှာပဲစာရေးလာပါတယ်ကျွန်တော်အခုအသက်80ကျော်ပါပြီကျွန်တော်အဖေကကျွန်တော်အသက်30ကျော်အဖေအသက်52နှစ်မှာဆုံးသွားပါတယ်ဆိုပြီးတော့သူစာရှိတစောင်းရေးလာတာကျွန်မရင်ထဲမှာဖတ်ရတာထိခိုက်ခံစားရပါတယ်ရှင်ဒီမှာဒီတော်ရရှင်ရဲ့စာတွေကိုကျွန်မဒီခုနပြောသလိုပဲ16ရက်နေ့အစီအစဉ်အတွက်15 16မှာရေးလာကြလို့မထည့်သွင်းပေးလိုက်နိုင်လို့အခုဖော်ပြပေးတာပါဒီမှာတော့ရှင်တွေကိုကျွန်တော်ကျမတခါလေးပြောချင်ပါတယ်ရှင်ကျမတို့ video တွေကနေပြီးတော့ pass in ခဏတွေကျမတို့ season တင်ဆက်ပေးတဲ့နေရာမှာထည့်သွင်းဖော်ပြရမယ့်အကြောင်းအရာတွေရှာရတာမျိုးဟိုဘာသာပြန်တာမျိုးနောက်ပြီးတော့တခြင်းတွေစုဆောင်ပြီးတော့အသံသွင်း edit လုပ်ရတာမျိုး interview ဆိုရင် interview ခေါ်ပြီးတော့မှဒီဘယ်အကြောင်းအရာကိုဆွေးနွေးမယ်အဲ့ဒီအကြောင်းအရာကိုဆွေးနွေးပြီးတော့မှပြန်ပြီးတော့တိဖြတ်ရတာမျိုးဒါတွေအားလုံးကကြိုးပြီးတော့ season ရတာပါဟိုနေ့တိုင်းတည်င်းလွှင့်တာကတော့ကျမတို့ diet ရိုက်ထုတ်လွှင့်တာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေကတော့ခုနကပြောသလိုကြိုတင်စီစဉ်ပြီးတော့အတန်သွင်းပြီးတော့ပြင်ဆင်ထားရတာဖြစ်ပါတယ်။ရုပ်ရှင်ရိုက်သလိုပေါ့လေ။ဒီအစီအစဉ်တွေအားလုံးကိုအတန်သွင်းယူအစဉ်စဉ်ဖြစ်ပြီးတော့မှထုတ်လွှင့်ရတာမျိုးပါ။ဒါကြောင့်မလို့အခုလိုမျိုးအပတ်စဉ်ကဏ္ဍတွေမှာအထူးတင်ဆက်ပေးတဲ့အစီအစဉ်တွေဆိုရင်တော့အခုလိုကတ်ပြီးတော့ရောက်လာတဲ့သောရရှင်ရဲ့စာရီအားလုံးကိုကျမဖော်ပြပေးဖို့လုံးဝမမီတော့ပါဘူး။စာရီမတွေ့ဘူးထင်ပါဆိုလို့လည်းကျမအခုဖော်ပြပေးတာဖြစ်ပါတယ်။နောက်တစ်ခါစာအားလုံးဒီလိုအစီအစဉ်တွေမှာပါဝင်ခြင်းနဲ့ဆိုရင်တော့စာစောလေးရေးပို့လိုက်ပါလို့ပြောချင်ပါတယ်ရှင်။ VOA အစီအစဉ်ဒီမှာပါဝင်တဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်နော် VOA တော်ရရှင်ဒီအားလုံးကြားရအောင်လို့ကျွန်မအခုလေးလိုင်းကဒါကိုရှင်းပြနေသလိုမျိုးဒီတော်ရရှင်တွေကိုလည်းတယောက်ချင်းကျွန်မ Messenger ကနေပြီးတော့ဒီတော်ရရှင်တယောက်ချင်းကိုပြန်စာရေးပို့ပေးလိုက်ပါတယ်ဟုတ်ကဲ့တော်ရရှင်မောင်တုံညာကလည်းအိဆာကိုရရှိချောင်းနဲ့ကျေးဇူးတင်ကြောင်းပြန်ပြီးရေးလာတာ
ပါဟုတ်ကဲ့အခုလိုရေးတည်ယူစာပြန်ပေးတဲ့အတွက်ကျေးဇူးတင်ပြီးအထူးလေးစားမိပါတယ်အတန်လွဲ့တဲ့အခါမှာအချိန်ကန့်အသက်ရှိတာရဲ့ရေးပို့ကြတဲ့စာတွေတဲကအတန်လွဲ့အစီအစဉ်နဲ့ပို့ပြီးတော့အာဘော်မိတာတွေကိုဦးစားပေးရွေးချယ်လွှင့်ရတယ်ဆိုတာကိုသဘောပေါက်ပါတယ်ခင်ဗျာအခုလိုရေးတည်ယူစာပြန်ပေးတဲ့အတွက်အထူးကျေးဇူးတင်လေးစားပါကြောင်းထပ်လောင်းပြောပြရစီVOA ဖွဲ့သားအားလုံးကိုကျမ်းမာစိတ်ချမ်းသာကြပြီးအသက်ရှင်နာမည်ကြပါစေကောင်းသောလူရင်းစံနာအားလုံးပြည့်စုံကြပါစေ
ဟုတ်ကဲ့ပါဒီလိုမျိုးကျမတို့ VOA နဲ့တော်ရရှင်နဲ့အပြန်လဲအမြဲတမ်းစားရရေးကြတဲ့အတွက်ကြောင့်မလို့တယောက်နဲ့တယောက်နားလည်မှုတွေလည်းပို့ပြီးတော့နားလည်နိုင်ပြီးတော့တော်ရရှင်နေနေလဲကျမတို့အစီအစဉ်တွေကြောင့်အခုလိုမျိုးချက်ချင်းတုံ့ပြန်လာကြတာတွေကိုကြားရတဲ့အတွက်လည်းအထူးဝမ်းသာရပါတယ်စားရတဲ့တော်ရရှင်နဲ့အားလုံးကိုကျေးဇူးတင်ပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ ခုဒေတာလာတဲ့တော်ရရှင်တွေကိုအလှည့်ပေးကြပါမယ်။စကိုင်းတိုင်းဒေတာကြီးမင်းငင်းမြို့နယ်တောင်တွင်းဒေတာမြို့မခုံသာရွာကကြော်မိုးနိုင်ခေါ်မူမူဖြစ်ပါတယ်ဆိုပြီးတော့မင်္ဂလာပါ VOA လို့အစချီပြီးတော့သူဒေတာလာတာကတော့
VOA ကို1990လောက်ခရဲကနားဆင်လာတာအခုတတိပါပဲ။ကျွန်တော်အဖေကတော့နိုင်ငံရေးဝါသနာပါတော့ VOA ကိုအချိန်မှန်မှန်ဖွင့်ရကနေကျွန်တော်ပါဆွဲသွားပါတယ်။အဖေကတော့ VOA အစီအစဉ်တွေကိုဘလောက်ကောင်းကောင်းနားမစင်နိုင်တော့ပါဘူး။ VOA နဲ့တခြားသတင်းတွေနားဆင်လို့မရနိုင်တဲ့အဝေးဆုံးကိုရောက်သွားပါပြီ။ကျွန်တော်အခုတချင်းလေးတော့တောင်းကျင်ပါတယ်။ထူးအိမ်တင်တည်ဆိုထားတဲ့ကျယ်ရီစုံတဲ့ညကိုစကိုင်းတိုင်းမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မရွာကအကိုကြီးကိုတောက်ထွန်းအမဒေါ်ခင်တန်းစိန်ကလေးမြို့ចောင်းတိုက်ရွာကအမဒေါ်ခင်တန်းနုတို့အတွက်တောင်းဆိုလိုက်ပါတယ်။ VOA အတွန့်ရှိတည်တံ့ခိုင်မြဲပါစေ။
သူတောင်းဆိုထားတဲ့ထွင့်တင်တီဆိုတဲ့ကျဲရီစုံနဲ့ညဆိုတဲ့တခြင်းလေးကိုတင်ညာအလုံးဝိုင်းပြီးတော့နားဆင်ခံစားကြည့်ကြရအောင်ပါနော
်ကျဲရီစုံနဲ့ညကိုအိမ်မလေးကျဲရီစုံနဲ့ညဟွာမြိုလင်းချင်းjing ko na net to sitar at the tin we le tin we kwe twa aw so ni om ni there is so ne nya we ain go lan ke there is so ne nya ki mai we cha se then your energy to tar in ne re le to lan twa ke so oh me not till so the young tea to you know the nyaru mong ni se ain't you to me me a piece on a machine ni
ချင်မနာဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။
မင်းတနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ရပြီးခုတစ်ခါတော့ကဘာတလွားထူးခြားဆန်းရသတင်းများအစီအစဉ်အလှည့်ရောက်လာပါပြီ။ကိုငင်းညံ့နဲ့မတ်ခင်ဖြူထွေးတို့ကပြောပြကြမှာပါ။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဟိုတယ်တစ်ခုမှာကျောင်းဖက်ရှင်ရှိုးတစ်ခုကျင်းပခဲ့ပါတယ်။ Catwalk လို့ခေါ်တဲ့မော်ဒယ်လမ်းလျှောက်တာကိုကျောင်းတွေကိုပူဝေပြီးလျှောက်ခဲ့ကြတာပါ။ကျောင်းကလေးတွေကိုကဲတင်မွေးစားကြဖို့အများသိစေမဲ့အစီအစဉ်တစ်ခုအဖြစ်နဲ့ပြုလုပ်ခဲ့တာဖြစ်ပြီးကျောင်းကလေး၁၀ကောင်လောက်ကိုပုံစံအမျိုးမျိုးဝတ်ဆင်ပြီးမော်ဒယ်လျှောက်ပြခဲ့ကြတာပါ။ပါဝင်တဲ့ကျောင်းကလေးတွေဟာ Ireland, Spain, UK နဲ့ American နိုင်ငံတွေကဖြစ်ပါတယ်။ဒီပွဲကရတဲ့အကျိုးမြတ်အားလုံးကိုတော့ လမ်းဘေးခွေးနဲ့ကြောင်တွေကိုမွေးစားဖို့ကူညီပေးနေတဲ့နယူးယောက်မြို့တော်ဝင်တရိတ်ဆန်စောက်ရှောက်ရေးမဟာမိတ်အဖွဲ့ကိုပေးလှူသွားမှာပါ။မွေးစားဖို့ကကြောင်တွေကိုစောက်ရှောက်ဖို့တခုလည်းတော့နှီးလန်းဖြစ်တယ်ဆိုတာကိုသိစေချင်တဲ့အတွက်ဒီပွဲကိုပြုလုပ်ရတာဖြစ်တယ်လို့စီစဉ်သူတူကပြောပါရယ်။ဒီပွဲကျင်းပပြုလုပ်တဲ့ Elgon Queen Hotel ဟာကြောင်ကလေးတွေကိုမွေးစားတဲ့ဟိုတယ်တစ်ခုလည်းဖြစ်ပါရယ်။1930ပြည့်နှစ်တွေလောက်ကလေးကဟိုတယ်မန်နေဂျာ Frank Case ကလမ်းဘေးကြောင်လေးတစ်ကောင်ကိုမွေးစားရတာကနေစခဲ့တာပါရှင
်။ဗြိတိန်နိုင်ငံက၄တရက်နှစ်ယောက်ဟာဒုတိယကမ္ဘာစစ်ကနာမည်ကြီး Spitfire Lane နှစ်စင်းနဲ့ကမ္ဘာပတ်ဖို့ကြံနေပါတယ်။ငွေအောင် Spitfire Lane နှစ်စင်းကိုပြန်လည်ပြုပြင်ထားတာဖြစ်ပြီးတော့ Steve Brooke နဲ့ Matt Jones တို့၄တရက်နှုန်းဦးဟာအင်္ဂလန်တောင်ပိုင်း West Sussex ကနေစတင်ပြန်တမ်းမှာပါ။အင်ဂျင်တလုံးတက်ငွေအောင် Spitfire တိုက်လေယာဉ်တွေကိုဒုတိယကမ္ဘာစစ်အတွင်းမဟာမိတ်တပ်ဖွဲ့တွေကအသုံးပြုခဲ့တာပါအရှိကြဆုံးခီးစဉ်လို့နာမည်ပေးထားတဲ့ဒီဂျိုးပန်းမှုမှာလေတရဲတွေဟာကမ္ဘာတစ်ပတ်ပတ်ဖို့အတွက်မိုင်ပေါင်း 28,000 လောက်ပြန်တန်းကြရမှာဖြစ်ပြီးလေးလကျော်လောက်ကြာမယ်လို့ခန့်မှန်းထားပါတယ်သူတို့ရဲ့ခီးစဉ်ကိုဒုတိယကမ္ဘာစစ်အတွင်းကဒီလေယာဉ်ကိုမြင်ပူးခဲ့ကြတဲ့နိုင်ငံပေါင်း 30 လောက်ကိုဖျက်ပြီးပြန်တန်းဖို့စီစဉ်ထားပါတယ်လို့လေတရဲတအုပ်ဖြစ်တဲ့ Jones ကပြောပါတယ်မြန်မာနိုင်ငံမှာလည်းဒုတိယကမ္ဘာစစ်အတွင်းက Spitfire လေယာဉ်အသစ်ဆက်ဆက်အစင်း140လောက်မင်္ဂလာတုံလေယာဉ်ကွင်းနားမှာတစ်တာကြီးတွေထဲထည့်ပြီးမြုပ်နှံထားတယ်လို့ယုံကြည်တဲ့ဗြိတိန်နိုင်ငံသားတယောက်က2012-2013လောက်တုန်းကလာရောက်တူးဖော်ရှာဖွေခဲ့ဘူးပဲလည်းမတွေ့ခဲ့ကြပါဘူးခင်ဗျာ
။ဒီချင်းနိုင်ငံကိုင်ရိုမြို့ကမြို့သမီးတူဦးဟာဒီပေါ်မှာစပိန်နည်းနဲ့စီးပွားရေးလုပ်ငန်းတစ်ခုကိုစတင်လိုက်ပါတယ်။map အမတ်ဟာဒီပေါ်မှာစပိန်နည်းနိုင်မဲ့ပစ္စည်းတွေကိုအီတလီနိုင်ငံကဝယ်ယူပြီးသူကိုယ်တိုင်စပိန်တွေကိုဒီပေါ်မှာပေါ်စေမဲ့ပစ္စည်းတွေတက်ဆင်ခဲ့တာပါနောက်ပြီးတော့ဒီဘေးကင်းလုံခြုံဖို့အတွက်ကိုလည်းဒီပေါ်မှာပေါ်စေဖို့အစိတ်အပိုင်းတွေကိုတေချာစစ်ဆေးရတာဖြစ်ပြီးနိုင်မြင့်ချဲကရေလိုက်မထန်တဲ့နေရာကိုလည်းရွေးရပါတယ်နိုင်စပိန်လို့နာမည်ပေးချပြီးအမတ်ဟာတခြားလူတွေလိုအစားအသောက်ရောင်းချတဲ့အလုပ်ကိုမလုပ်ချင်တဲ့လွတ်လွတ်လပ်လပ်လုပ်ရတဲ့ဒီဒီပေါ်စပိန်နည်းနဲ့လုပ်ငန်းကိုရွေးချယ်ခဲ့တာဖြစ်ပါတယ်ဒီပေါ်စပိန်နိုင်ငံကတော့နိုင်ရီဝက်အတွက်အီဂျစ်ပေါင်100အမေရိကန်ဒေါ်လာနဲ့ဆိုရင်တော့$6ကျော်ပေးရပါတယ်ရှင
်ကမ္ဘာလောကထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOA ကိုဝေဖန်ကြံပေးစာတွေနဲ့အတူသွားရှင်နေနားဆင်လို့တဲ့တေးသချင်းတောင်းညင်နေဆိုရင်တော့စာပေးပို့ရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြမှာပါ
။ American Media လုံခြုံရေးဝန်ကြီးကပြီးခဲ့တဲ့ဘတ်တုန်းကမစ္စဆပီပြည်နယ်ကရွှေ့ပြောင်းနေထိုင်သူတွေပေါ့ဖမ်းဆီးခဲ့ခြင်းဟာကံမကောင်းတဲ့အချိန်မှာဖြစ်ခဲ့တယ်လို့တက်ဆက်စ်ပြည်နယ်မှာရွှေ့ပြောင်းဝင်ရောက်သူတွေကိုပြစ်မှတ်ထားတိုက်ခတ်မှုအပြီးမှာပြောလိုက်ပါတယ်။ရှာရီတာဝန်ယူထားတဲ့မိမေလုံချေးဝန်ကြီး Kevin McLennan ကမစ္စဆပီပြည်နယ်အစာထုတ်စက်ရုံတွေကအထောက်ထားမဲ့ရွှေပြောင်းလုကိုင်းနေသူ900နီးပါးကိုရှာဖွေဖမ်းဆီးခဲ့တာဟာကံဆိုးချိန်မှာဖြစ်ခဲ့တယ်လို့ကာကွယ်ပြောဆိုလိုက်ပါတယ်။အခုလိုကာကွယ်ပြောဆိုလိုက်တာက Texas ပြည်နယ် El Paso မြို့မှာ Spain စကားပြော Latin American သား20ဦးကိုသဏ္ဍာန်သမားတို့ကပြစ်မှတ်ထားတပ်ဖြတ်ခဲ့တဲ့လူစုပြောင်းလိုက်တပ်ဖြတ်မှုအပြီးရပ်ပိုင်းအတွင်းမှာဖြစ်လာတာပါ။မြန်မာနိုင်ငံမှာတော့မွန်ပြည်နယ်ပေါင်မြို့နယ်အတွင်းကမိုးကြီးမြေပြိုမြေပြိုမှုတွေကြောင့်တည်ဆုံးသူအရေအတွက်ဟာ53ဦးထိတက်သွားပြီလို့မြန်မာနိုင်ငံမိသက်ဌာနကတနင်္ဂနွေနေ့ကနောက်ဆုံးဖော်ပြထားပါတယ်။ကယ်ဆယ်ရှာဖွေတွေဝိုင်းလုပ်ပေးနေတဲ့ဒီမိသက်ဌာနအနေနဲ့မနေ့ညတုန်းကနောက်ထပ်အလောင်းတစ်လောင်းထပ်တွေ့ခဲ့တာကြောင့်တည်ဆုံးသူဦးရေအခုလိုမြင့်တက်သွားတာပါ။ပေါင်မြို့သဲပြည်ကုန်းရွာမှာပြီးခဲ့တဲ့တောက်ချန်တွေကမြေပြိုရေကြီးလာတာတွေကြောင့်ရွာသားတွေလှေနဲ့ထွက်ပြေးရပြီးတဲ့နောက်ပိုင်းမိသက်သမားတွေစစ်သားတွေနဲ့အရေးပေါ်လူသားတွေအနေနဲ့ကယ်ဆယ်လုပ်ငန်းတွေကိုစနေတနင်္ဂနွေမှာကြိုးပမ်းလုပ်ကိုင်လာနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလည်းမုတ်တုံရာသီရေကြီးမှုတွေကြောင့်တည်ဆုံးသူရေတကအနည်းဆုံးလူပေါင်း144ယောက်ထိတိုးလာပြီးတနင်္လာနေ့မှာတော့အာနာပိုင်တွေကကူညီကယ်ဆယ်ရေးတွေကိုတိုးမြှင့်ဆောင်ရွက်နေကြပါတယ်။ရေကြီးမှုကြောင့်နိုင်ငံတောင်ပိုင်းနဲ့နောက်ပိုင်းမှာလမ်းတွေလည်းပြတ်တောက်ကုန်ပါတယ်။လှပတဲ့ကမ်းခြေဘက်ပစ်စခန်းတွေကြောင့်ကမ္ဘာလှည့်ခီးသွွားကျော်ချတဲ့တောင်ပိုင်းပြည်နယ်ကာရာလာမှာအဆိုးဆုံးဖြစ်နေပြီးတည်ဆုံးသူရေအတွက်အနည်းဆုံး68ယောက်ထိရှိနေပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဝင်းမင်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီတိုက်ဖြစ်ပြီးအတန်းမိုင်းဆိုင်ရာအင်ဂျင်နီယာဂျွန်အယ်လစန်ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းနမီတာ3040-48တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များတို့ကမြန်မာပြည်သူပြည်သားအားလုံးအစဉ်ပြည့်တဲ့နေ့တစ်နေ့ဖြစ်ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.